Welcome to the Voice of America in Burmese.
Minglam le khima to ta shin mya shin. American Piraus Washington DC myo ro VOA America tan yan 2023 khu ne mela 3 yet ne bouthu ne minet khin si sin ni ko myama sanaw chein minet 6 nai ga ni 9 nai a chi. Line to meter 2440 51 line lam meter 190 chu ga ni sat tin thau lwin ni ba bi shin. တော်တာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်တမောင်သားမှာအနေခတ်သိမ်းကင်းချင်းကြပါစေခင်ဗျာဒီကိလေသတင်းတွေထဲမှာတော့အချင်းချင်းတိုက်ခိုက်နေကြတဲ့ဆူဒန်ဗိုလ်ချုပ်ကြီးတွေကခုနှစ်ရဲ့အပြစ်ခတ်ရက်စက်ဖို့ဘူအဖြစ်သဘောတူလိုက်ကြပါတယ်ကမ္ဘာမှာသတင်းလှလခုကကြာဆင်းလာနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ကျွန်မမြန်မာဆက်ဆံရေးကပြောင်းလဲပွဲရှိတယ်ဆိုတဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ပဲတင်ပြပေးကြပါပ
ါ။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့တရုတ်နိုင်ငံခြားရေးဝန်ကြီးရဲ့မြန်မာခီးစဉ်ပေါ်သုံးသက်ချက်တွေကိုစူးစီးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
ဒေသအခြေဆိုင်community media တွေအားကောင်းလာတယ်။သူဒေသထဲမှာဖြစ်ပျက်နေမိတယ်အားကောင်းလာဆို national level မှာ
ဒီကနေ့ချက်ရောက်တဲ့သတင်းလွတ်လပ်ခွင့်တွေမှာမြန်မာသတင်းသမားတွေရဲ့လွတ်လပ်ခွင့်အခြေအနေစူးစီးတင်ပြချက်မှာနားဆင်ကြရအောင်ပါရှင်။ဒီနောက်မှာတော့ KNU ရဲ့ခေါင်းဆောင်ပိုင်းအပြောင်းလဲရခိုင်မှာကလဒန်စီမံကိန်းရဲ့စစ်တွေစိတ်ကန်ဖွင့်လှစ်တော့မယ်အကြောင်းနဲ့အတူနောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာ social media ပေါ်ကလူကြီးများသတင်းကဘာတလွာခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်စင်ခဏတွေကိုနားဆင်ကြရပါမယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြပါမယ
်။စစ်တိုက်နေကြတဲ့ဆူဒန်ဗိုလ်ချုပ်ကြီးတွေကခုနှစ်ရက်အပြစ်ခတ်ရက်စဲဖို့ဘူအဖြစ်သဘောတူကြကြောင်းအိန္ဒိယတောင်ဆူရနိုင်ငံအစိုးရကအင်္ဂါနေ့ကပြောလိုက်ပါတယ်။မေလ၄ရက်ကနေ၁၇ရက်နေ့အထိ9ရက်အပြည့်ရကြဖို့ဆူဒန်တပ်မတော်အကြီးအကဲအဗ်ဒယ်ဖာဒါအယ်ဘာရမ်နဲ့သူ့ရဲ့ဒုတိယအကြီးအကဲဖြစ်ခဲ့ပြီးအခုပြိုင်ဘက်ဖြစ်လာသူ RSF တပ်တွေရဲ့အကြီးအကဲမိုဟာမက်ဟမ်ဒန်ဒက်ဂလိုတို့မူအားဖြင့်သဘောတူကြတယ်လို့တောင်ဆူရနိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီနောက်ဆုံးသဘောတူညီချက်ကတောင်ဆူရန်တမရဆယ်ဗာကာကဆက်ဖြစ်နေတဲ့ဘက်ဘက်ကခေါင်းဆောင်တွေနဲ့ဖုန်းပြောအပြီးဖြစ်လာခဲ့တာပါ။အာဖရိကမှာတတိယအကြီးဆုံးနိုင်ငံဖြစ်တဲ့ဆူဒန်စစ်ဘက်ကနှစ်ပတ်ကျော်ကြာလာတဲ့အမျှလူတွေအတွက်စစ်ကပ်ပေးကြီးကြောက်လာတော့မယ့်အနေအထားကိုရောက်လာတဲ့အတိုင်းစစ်ကိုရပ်ဖို့တန်မာရေးအားထုတ်မှုတွေကလည်းပုံပြီးကြီးမားလာနေပါတယ်။အပြစ်ခတ်ရပြီးနိုင်ငံရေးဖြစ်စဉ်ပြန်ဆအောင်ဖိအားပေးကြဖို့အာဖရိကသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဆူဒန်ပြဿနာကိုစီးရင်နဲ့ဖြေရှင်းလို့မရဘူးလို့ဥက္ကဋ္ဌမူဆာဖာကီမိုဟာမက်ကပြောပါတယ်။ကျွန်တော်တို့ရဲ့ဦးစားပေးလုပ်ငန်းကအပြစ်ခတ်ရစေးရှေးချလိုက်နာကြပြီးလူသားချင်းစာနာထောက်ထားရေးအကူအညီပေးနိုင်ရေးဖြစ်တယ်လို့အာဖဂတ်တမ္မကကော်မရှင်ဥက္ကဋ္ဌမူဆာဖာကီကအစည်းအဝေးအဖွဲ့မှာပြောကြားခဲ့တာပါ
ကဘာတဝါမှာသတင်းလွတ်လပ်ခွင့်တွေကျဆင်းလာတာနဲ့ပတ်သက်ပြီးကုလသမဂ္ဂကသတိပေးချက်ထုတ်ပါတယ်။သတင်းလွတ်လပ်ခွင့်ဟာကမ္ဘာနေရာတိုင်းမှာတိုက်ခိုက်ခံရတယ်လို့ကုလသမဂ္ဂအတွင်းဝန်ကြီးချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့မှာပြောဆိုလိုက်ပြီးသတင်းထောက်တွေပြစ်မှတ်ထားတိုက်ခိုက်ခံရတာနဲ့မဟုတ်မမှန်သတင်းမှာဖြန့်ချီတာအပေါ်မှာလည်းရှုတ်ချပါတယ်။သတင်းမှန်တွေဟာမဟုတ်မမှန်လှုပ်ကြံပြောဆိုတာတွေနဲ့အမုန်းစကားတွေရဲ့ချင်းချောက်မှုကိုခံရပြီးအချက်အလက်နဲ့စိတ်ကူးပုံပြင်တွေရဲ့ကြားသိပ်ပံတဲ့မှန်းဆပြောဆိုမှုတွေကြားကနေစည်းမြင့်တွေကိုမှုံဝါအောင်လုပ်ဖို့ကြိုးစားနေတယ်လို့အတွင်းမှုချုပ်ကပြောပါတယ်။တချိန်တည်းမှာပဲ HRW လူအခွင့်ရေးစောင့်ချက်မှုအဖွဲ့ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေထုတ်ပြန်ကြေညာတဲ့သတင်းစုတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရေးသားဖော်ပြခဲ့တဲ့သတင်းတွေလည်းပါဝင်ပါတယ်။ဟောင်ကောင်မှာကျင်းပတဲ့ COVID-19 ကြိမ်းမြောက်ကူးစက်မှုလှိုင်းရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်မှုနဲ့အာဖရိကချောင်းသားတွေကိုလူကုန်ကူးတဲ့သတင်းတွေဟာ2023ခုနှစ်လူ့အခွင့်အရေးဆိုင်ရာသတင်းစုတွေထဲပါဝင်ရရှိပါတယ်။ရိုဟင်ဂျာနဲ့မြန်မာဒီမိုကရေစီရေးတက်ကြွအလှုပ်ရှားသူတွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တာတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့အတွက် Reuters သတင်းအေဂျင်စီဟာထိတ်တန့်သတင်းစုရပါတယ်။နောက်ဆုံးဖြစ်ထွန်းမှုသတင်းတွေကိုဥဥဖြတ်ဖြတ်ဖော်ပြတဲ့သတင်းစုမှာတော့မြန်မာဆန္ဒပြမှုတွေကိုနှိပ်ကွပ်ခဲ့တဲ့သတင်းတွေရေးသားဖော်ပြမှုနဲ့ Washington Post သတင်းစာနဲ့ Foreign Policy တို့ရရှိသွားပါတယ်ရှင
်။တပတ်အတွင်းဒုတိယချိန်ဖြစ်ရုရှားကလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်နှစ်ယောက်သေဆုံးပြီးအယောက်40တန်းရရှိခဲ့ကြပါတယ်။ရုရှားရဲ့ဒုံးကျည်18စင်းကိုပစ်မှတ်ထားရမှာ15စင်းကိုပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းကပြောပါတယ်။ယူကရိန်းရှိပါပက်ဖလိုဟတ်မြို့ကိုတနင်္လာနေ့မနေ့ပိုင်းအပြစ်ခံရစဉ်အတွက်အခုလိုသိမ်းဆုံးဒဏ်ရာရရှိခဲ့ကြတာပါကိဖြို့တော်ကိုတော့ထိမှန်ခဲ့တာမရှိဘူးလို့တ တာဝန်ရှိသူတွေကပြောကြပါတယ်။တောက်ကြနေတဲ့ကလည်းဒုံးကြီးနဲ့ရုရှားကတိုက်ခိုက်ခဲ့တဲ့အတွက်ကီးဖ်ယုတ်တောင်ဘက်215ကီလိုမီတာအကွာကဥမာမြို့ကလူနေတိုက်ခန်းတစ်ခုကိုထိမှန်ခဲ့ပြီးလူ21ယောက်သေဆုံးခဲ့ရတာပါ။တနင်္လာနေ့တိုက်ခိုက်မှုကတော့ယူကရိန်းရဲ့စစ်ရေးဆိုင်ရာလုပ်ငန်းနေရာကိုအလွန်တိကျပြီးဝင်းကားရောပင်လယ်ပြင်ကပါပစ်ခတ်လို့ရတဲ့တာဝေးပစ်ဒုံးကြီးတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ရုရှားကာဂိုရေးဝန်ကြီးဌာနကပြောပါတယ်။ရုရှားသိမ်းပိုက်ထားတဲ့ဇာပိုရီဇီယာဒေသကရုရှားခန့်တာဝေးရှိသူဗလာဒီမာရိုကော့ဖ်ကတော့ပက်ဗလိုရက်မြို့ကစစ်လက်နက်ပစ္စည်းနဲ့လောင်စာဆီတိုလောင်ယုံတွေကိုထိမှန်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ရုရှားနဲ့ဘယ်လာရုစ်နယ်စပ်ဒေသတွေမှာလည်းယူကရိန်းလိုလားတဲ့အဖွဲ့တွေကအချိန်ပန်များစွာတိုက်ခိုက်ခဲ့တယ်လို့ရုရှားအာဏာပိုင်တွေကပြောကြပါတယ်။ဒုံးကြီးပါဝင်ကာယုတ်တခုကကာကွယ်စနစ်နဲ့ဆိုင်ရာလက်နက်တွေကိုယခင်ဆိုဗီယက်ယူနီယံအောက်မှာရှိပြီးလက်ရှိနေတိုးအဖွဲ့ဝင်လတ်ဗီးယားနိုင်ငံကိုရောက်ချဖို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကသဘောတူအတည်ပြုလိုက်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအင်္ဂါနေ့ကပြောလိုက်ပါတယ်။
ကိုဗစ်-19ကပ်ရောဂါကန့်သက်ချက်တွေအဆုံးသတ်ပြီးနောက်နေဆက်မှာရွှေ့ပြောင်းနေထိုင်သူတွေတိုးလာဖို့ရှိနေတဲ့အချိန်မှာပဲသမ္မတဂျိုးဘိုင်ဒန်အစိုးရကအမေရိကန်မက္ကဆီကိုနေဆက်ကိုစစ်သည်1500ဆင်လွတ်ဖို့ရှိတယ်လို့အုပ်ချုပ်ရေးအရာရှိ၄ဦးကပြောပါတယ်။သူတို့ကအုပ်ချုပ်ရေးဆိုင်ရာလုပ်ငန်းတွေကိုအဓိကဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်အောက်ခွန်နဲ့နေဆက်ကာကွယ်ရေးဝန်ထမ်းတွေကနေဆက်မှာပို့ပြီးကြီးကြံနိုင်မှာဖြစ်ကြောင်းတာဝန်ရှိသူတို့ကပြောပါတယ်။ဒါပေမဲ့ဒီတပ်ဖွဲ့ဝင်တွေဟာတရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။အခုလိုနေဆက်ကိုစစ်တီတွေဆစ်လွတ်မဲ့အကြောင်းကိုအတိမပြုတ်ရသေးဘူးလို့လည်းအတီမပြူရသေးလို့တာဝန်ရှိသူတွေကတရားဝင်ထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့လည်းအင်ကန်နေမှာအမည်မဖော်ဘဲ AP သတင်းဌာနကိုထုတ်ဖော်ပြောဆိုတာတွေရှိပါတယ်။နေဆက်ကိုစီမံခန့်ခွဲရတဲ့အမေရိကန်အမိမြေလုံခြုံရေးဌာနရဲ့တောင်းခံမှုအပေါ်မှာပင်တဂွန်စစ်ဌာနချုပ်ကအတီပြုတ်ခဲ့တာလို့လည်းအရာရှိတဦးကပြောပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524kHz 12133540kHz 4513 591kHz 5859နဲ့လိုင်းလက်မီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဘိုဒူမန့်နဲ့သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံကြီးဝန်ကြီးဟာစစ်ကောင်စီကောင်းဆောင်ကိုအင်္ဂါနေ့တုန်းကနေပြည်တော်မှာတွေ့ဆုံခဲ့တယ်လို့စစ်ကောင်စီကပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာနဲ့ဘေကျင်းမှာတွေ့ဆုံခဲ့ပြီးနောက်တစ်ရက်မှာတရုတ်နိုင်ငံကြီးဝန်ကြီးချန်ဂျန်ကနေပြည်တော်ကိုရောက်ရှိလာခဲ့တာပါ။တနင်္လာနေ့ကမစ်နိုလင်းဟေဇာနဲ့တွေ့ဆုံတုန်းကတော့တရုတ်နိုင်ငံကြီးဝန်ကြီးဟာမြန်မာနိုင်ငံရဲ့ပြဿနာကိုဆွေးနွေးခဲ့ကြပါတယ်။ပဋိပက္ခတွင်မှာပါနေကြတဲ့အဖွဲ့အားလုံးဟာဖွဲ့စည်းပုံနဲ့ဥပဒေမူပေါင်းတွင်းကနေပြီးနိုင်ငံရေးဆွေးနွေးပွဲတွေကတဆင့်ပွဲပြားခြားနှားမှုတွေကိုညှိနှိုင်းကြကနိုင်ငံရေးအခုပြောင်းဖြစ်စဉ်တက်ကိုစတင်တယ်လို့လည်းတရုတ်နိုင်ငံကြီးဝန်ကြီးရှင်ကန်းကမစ်နိုနီဟေဇာကိုပြောခဲ့ပါတယ်။စစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံရေးကိစ္စကိုဖော်ပြထားတာမတွေ့ရပါဘူး။တရုတ်နိုင်ငံကြီးဝန်ကြီးမစ္စတာရှင်ကန်းနဲ့ဒေသအတွင်းနိုင်ငံတကာမျက်နှာစာအထူးသဖြင့်အာဆီယံရှာဟဲပူးပေါင်းဆောင်ရွက်အဖွဲ့နဲ့ကုလသမဂ္ဂတို့တွေပုံမနိကတ်စွာပူးပေါင်းဆောင်ရွက်ရေးကိစ္စရပ်ပြီးဒေတာတွင်းနဲ့နိုင်ငံတကာအကျိုးတူကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့ပဲစစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာရေးနယ်ပတ်သက်ပြီးနိုင်ငံတကာရဲ့သဘောထားနဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုစစ်ကောင်စီဘက်ကအလေးထားတာမျိုးမရှိဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ရှိခ်ဟာစီနာက VOA နဲ့တီးတန့်အင်တာဗျူးမှာပြောပါတယ်။ရိုဟင်ဂျာတွေနေရာပြန်နိုင်ရေးအတွက်မြန်မာအပါအဝင်အာရှနိုင်ငံတွေတခြားနိုင်ငံတွေနဲ့ဆွေးနွေးမှုတွေဆက်လုပ်နေပြီးအခုနောက်ဆုံးသွားခဲ့တဲ့သူ့ရဲ့ဂျပန်ခီးစင်မှလည်းဒီကိစ္စကိုဆွေးနွေးခဲ့တယ်လို့ရှိခ်ဟာစီနာကပြောပါတယ်။မြန်မာနိုင်ငံနဲ့ကအင်းကြီးချင်းဖြစ်လို့ထိတ်တက်ရင်ဆိုင်တဲ့လောက်ရမျိုးတွေမလုပ်ဘဲတွဲဆုံဆွေးနွေးပွဲတွေလုပ်ပြီးကိုယ်နိုင်ငံသားတွေကိုပြန်ခေါ်ဖို့ခဏခဏတိုက်တွန်းတယ်လို့သူကပြောပါတယ်။တခါတည်းမှာမြန်မာဘက်ကအပြူသဘောဆောင်တဲ့သဘောထားပြတ်တက်တယ်လို့တခါတလေမှာတော့အဲ့ဒီလိုမျိုးမရှိဘူးလို့လည်းသူမကပြောပါတယ်ရှင်
။ဂျပန်မြန်မာဆက်ဆံရေးကပြောင်းမလဲပွဲရှိတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတို့ကိုကိုးကားပြီးဂျပန်အခြေစိုက် DW သတင်းကဆိုပါတယ်မြန်မာစစ်ကောင်စီနဲ့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားဖို့အတော်ကြီးကိုအရေးကြီးတယ်ဆိုတာကဂျပန်အစိုးရကိုက်ဆွဲထားတဲ့အယူဆဖြစ်ပေမဲ့အခုခါမှာတော့ဆက်ဆံရေးကရှင်းရှင်းကြီးပြောင်းလဲလာနေပြီလို့အမည်မဖော်လိုတဲ့ကာကွယ်ရေးဝန်ကြီးဌာနအရာရှိကြီးတူက DW သတင်းဌာနကိုပြောခဲ့တာပါစစ်ကောင်စီကအခုမပြောင်းတော့ဘူးဆိုရင်တခြားအစိုးရတွေရဲ့ခြေလှမ်းတိုက်လှမ်းရုံကလွဲပြီးဂျပန်အတွက်ရွေးချယ်စရာလမ်းမရှိတော့ဘဲ စစ်ကောင်စီပေါ်ပုံမှုတင်းမာတဲ့ဆက်ဆံရေးနဲ့ဆက်ဆံရပါတော့မယ်လို့အဆိုပါတာဝန်ရှိသူကပြောပါတယ်နိုင်ငံတကာကျူးပန်းချက်တွေကဘာမှအလုံးမဖြစ်တာကိုဂျပန်အစိုးရကတည်နှားလှည့်လာပြီးပုံမှုတင်းတင်းမာမာရပ်တည်ရမယ့်အခြေအနေဖြစ်နာနေတယ်လို့လည်းသူကဆိုပါတယ်
ဗြိတိန်ရဲ့ဒနသဟာရနိုင်ငံများရဲ့တတိယမြောက် Charles ဘုရင်ဗိသိက်ခံနန်းတပ်ပွဲကိုမြန်မာအပါအဝင် Russia, Belarus, Iran, Syria, Afghanistan နဲ့ Venezuela နိုင်ငံတွေကခေါင်းဆောင်တွေကိုဗြိတိန်အစိုးရကဖိတ်ကြားထားခြင်းမရှိကြောင်းဗြိတိန်သတင်းရှင်မြစ်တစ်ခုကိုကိုကာပီ Reuters သတင်းကအင်ကာနီမှာဖော်ပြပါတယ်တခါမြောက်ကိုရီးယားနဲ့နီကာရာဂွာနိုင်ငံတွေကတော့နိုင်ငံအခြေအကဲခေါင်းဆောင်တွေကိုမဖိတ်ဘဲအကြီးတန်းတန်တမန်တွေကိုဖိတ်ကြားခဲ့တယ်လို့လည်းဖော်ပြပါတယ်ဗြိတိန်နိုင်ငံနဲ့တန်တမန်ဆက်ဆံရေးအပြည့်အဝတည်ထောင်ထားတဲ့တခြားနိုင်ငံတွေကနိုင်ငံအခြေအကဲတွေနဲ့ဗြိတိန်အုပ်ချုပ်မှုအောက်ကနိုင်ငံရဲ့ချားနယ်မြေတွေရဲ့ကိုယ်စားလှယ်တွေကိုလည်းဖိတ်ကြားထားပါတယ်တခါနန်းတက်ပွဲမှာတတိယမြောက် Charles ဘုရင်ဟာမတူကွဲပြားမှုအလုံးကိုလက်ခံတဲ့အနေနဲ့ဗုဒ္ဓဘာသာ Hindu Jew Islam နဲ့ Sikh ဘာသာရေးခေါင်းဆောင်တွေကိုလည်းဖိတ်ကြားထားပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့တူတင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါကျောင်းနိုင်ငံခြားရေးဝန်ကြီး Mr. Chin Kan ဟာမြန်မာနိုင်ငံကိုရုတ်တရက်ရောက်လာပြီးအာဏာသိမ်းမြန်မာစစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ပါတယ်။အခုနဲ့တွင်ကျောင်းနိုင်ငံကထိတ်တန့်တန်တမန်တချို့မြန်မာနိုင်ငံကိုဇက်တိုက်ဆိုလိုရောက်ခဲ့တာပါ။မြန်မာအရေးလေ့လာသူတချို့ကတော့မြန်မာအရေးတရုတ်ရဲ့တန်တမန်ရေးကျူးပန့်ချက်အပေါ်မျှော်လင့်ချက်သိမ့်မရှိတာတွေ့ရပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းထားတာတွေကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်။
တရုတ်နိုင်ငံခြားရေးဝန်ကြီးမစ္စတာချင်ကန်ဟာမေလ၂ရက်မွန်လွယ်၂နာရီလောက်မှာနေပြည်တော်ကိုရောက်ရှိလာတာဖြစ်ပါတယ်။စစ်ကောင်စီဘက်ကထုတ်ပြန်ချက်အရတော့မစ္စတာချင်ကန်ဟာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နိုင်ငံခြားရေးဝန်ကြီးဦးတန်းဆွေတို့အပြင်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနဝန်ကြီးဦးကုကိုလိုင်းတို့နဲ့တွေ့ဆုံခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီကြုံတွေ့နေရတဲ့အကြက်အတဲအပေါ်မှာငြိမ်ငြိမ်ချမ်းချမ်းအပြေထုတ်နိုင်ဖို့တရုတ်နိုင်ငံဘက်ကဝင်ရောက်ဖြည့်ရှင်ဖို့ကြိုးစားတာဖြစ်ပုံရတယ်လို့နိုင်ငံရေးလှစ်လာသူဒေါက်တာလှကျော်စောကသုံးသပ်ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီအနေနဲ့ဒါကိုထွက်ပေါက်လို့ယူဆနိုင်ပေမဲ့အပေါ်ယံအပြောင်းအလဲသာဖြစ်လိမ့်မယ်လို့လည်းဒေါက်တာလှကျော်စောကပြောပါတယ်
။စစ်ကောင်စီကဒီမှာတော်တော်လေးကိုအချက်တဲတော့ရင်ဆိုင်တာမယ်လေနော်။နိုင်ငံရေးအချက်တဲတွဲချက်တဲရင်ဆိုင်နေရတယ်။အဲ့တော့သူ့အတွက်ဆက်ရလန်းကစစီရဟိုပြည်သူလူထုကိုပိုပြီးပြပြမယ်ပိုပြီးဖိနှိပ်ပြမယ်ဆိုရတာအဲ့ဒီဟာကိုတားဆီးဖို့အတွက်ကြိုးစားရတယ်အဲ့တော့စစ်ကောင်စီဘက်ကဟိုအရောချိန်မှလည်းရောနေမယ်သို့တော်လည်းသူတို့မှာတခြားလမ်းမရှိဘူးအဲ့သူတို့အကောင်အွေပြနေရဲ့နိုင်ငံကြီးနိုင်ငံလေးရှိတယ်ရုရှားနဲ့တရုတ်ဒီကပြောလာဆိုလာတော့သူတို့ဆုံးပြနားထောင်ရမယ်ဖြစ်နေအဲ့တော့သူကနိုင်ငံကြီးထွက်ပေါက်နေတဲ့ဒီကသူပြောနေတယ်ဟိုဟိုနိုင်ငံကပြေဆိုသူရဲ့အဖြစ်စာဖို့ပေါ့ဗျာအဲ့လမ်းကိုသူတို့တရားလာရောနိုင်ပြီဖြစ်နေဒါပေမဲ့ကျမတို့ကတည့်ရမှာကစစ်ကောင်စီနေနဲ့ကတော့သူကတကယ်လို့နိုင်ငံရေးထွက်ပေါက်အနေနဲ့သူလုပ်လေသူအပေါ်ခံမဲ့လို့မှာကျမတို့ကဒီခါတော့သူ့ရဲ့ထွက်ပေါက်ပြေလို့မဖြစ်တော့ဘူးကျမတို့ကတော့ဒီစစ်အာဏာရှင်တွေကိုအပြစ်ပြက်တိုက်ရမယ်ဆိုတော့ရည်ရည်ချက်ချင်းနေပဲကျမတို့ကကြည့်နေမှာပဲဒါဆိုကြားပြောင်းလဲတော့ရှိပါတယ
်စစ်ကောင်စီဥက္ကဋ္ဌနဲ့တွေ့ဆုံချိန်မှာမြန်မာတရုတ်နိုင်ငံဆက်ဆံရေးနေဆက်လုံခြုံရေးစီးပွားရေးနဲ့မြန်မာနိုင်ငံရေးတည်ငြိမ်မှုအခြေအနေစတာတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။မစ္စတာချင်ကန်ဟာအခုလိုနေပြည်တော်ကိုရောက်မလာခင်မေလတရနေ့ကတရုတ်နိုင်ငံမြို့တော်ဘီဂျင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စနိုလင်းဟီဇာနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံပြဿနာတွေဖြေရှင်းရေးဆွေးနွေးခဲ့ကြပါတယ်။အဲ့ဒီလိုဆွေးနွေးပြီးတဲ့နောက်တရက်မှာပဲမစ္စတာချင်ကန်နေပြည်တော်ကိုရောက်ရှိလာတာပါ။သူရဲ့ခီးစဉ်မတိုင်ခင်ကလည်းမြန်မာပြည်ကိုတရုတ်ထိပ်တန်းခေါင်းဆောင်တို့လာရောက်ခဲ့တာတွေရှိခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကလည်းတရုတ်ကွန်မြူနတီပါတီရဲ့နိုင်ငံတကာဆက်ဆံရေးညွန့်ချုပ်ပန်ယူဘင်းလာရောက်ခဲ့တယ်လို့အဲ့ဒီမတိုင်ခင်ဖေဗရူလာနဲ့မတ်လထဲမှာလည်းတရုတ်အစိုးရရဲ့အာရှအရေးရာအထူးကိုယ်စားလှယ်မစ္စတာတန့်ရှီကျွန်းနေပြည်တော်ကိုနှစ်ကြိမ်လာရောက်ခဲ့တာရှိပါတယ်။မစ္စတာတန့်ရှီကျွန်းဟာစစ်ကောင်စီဥက္ကဋ္ဌနဲ့မတွေ့ခင်မှာတော့တရုတ်မြန်မာနယ်စပ်မှာအခြေစိုက်လှုပ်ရှားနေတဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုယူနန်ပြည်နယ်မှာခေါ်ယူတွေ့ဆုံခဲ့ပါသေးတယ်။နိုင်ငံရေးစစ်ရေးလေ့လာသူဦးတန်းစိုးနိုင်ကတော့တရုတ်နိုင်ငံခြားရေးဝန်ကြီးကအခုလိုမြန်မာနိုင်ငံကိုလာရောက်တာအပအဝင်မြန်မာအရေးတရုတ်နိုင်ငံရဲ့တန်တမာရေးကြိုးပမ်းမှုတွေဟာအလားအလာကောင်းနေထွက်မယ်လို့မယူဆတဲ့အကြောင်းသူအမြင်ကိုအခုလိုပြောပါတယ်။
ခြုံကြည့်လိုက်လို့ရှိရင်အဲ့ဒီတွေးဆမှုတွေကမြန်မာနိုင်ငံကြီးကိုထူးခြားတဲ့တယောက်မှုဖြစ်မလာနိုင်ပါဘူး။မင်းအောင်လှိုင်ရဲ့အချမ်းပဲလှုပ်ရှားမှုကလည်းအချိန်ကြာလေ ပုံမကြမ်းတမ်းလေးရက်ဆက်လာပြီဖြစ်လာတဲ့အခါမှာနိုင်ငံတကာအနေနဲ့အဲတရုတ်ဆန္ဒရှိသလိုဒီကိစ္စတွေညှော်ပေါင်းအောင်မင်းအောင်လှိုင်ကိုဖြောင်းပြနားချလို့ရမယ်အခြေအနေရှိမယ်လို့မထင်ပါဘူးဒါကြောင့်ဒီတရုတ်ရဲ့တန်တမာရေးလှုပ်ရှားမှုတွေကနေကျွန်တော်တို့ဘာပဲဖြစ်ဖြစ်ဗမာပြည်အတွက်နော်2008ခြေကံဥတွေကိုအတိမတ်ပြုပြီးတော့ဆွေးနွေးပွဲတစ်ခုကိုနော်အခုအရေးကြီးတဲ့ပုံကိုယ်ကြီးအာလုံမျက်နှာဆုံးကြီးဝိုင်းထိုင်ပြီးပြောကြဆိုကြတဲ့အခင်းချင်းတရရရှိဖို့အတွက်အကြောင်းချက်လုံးဝမရှိဘူးလို့ကျွန်တော်တော့ယူဆပါတယ်ခင်
တရုတ်နိုင်ငံရဲ့ဝန်ကြီးချင်းကန်ဟာမြန်မာနိုင်ငံတွင်ဘယ်နှစ်အထိနေမလဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမရှိပါဘူးမစ္စတာချင်ကန်ဟာဒါပြီးရင်တော့အိန္ဒိယနိုင်ငံမှာကျင်းပမဲ့ရှန်ဟိုင်ပူပေါင်းဆောင်ရွက်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ရှန်ဟိုင်ပူပေါင်းဆောင်ရွက်အဖွဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကတော့မေလ၄ရက်နေ့နဲ့၅ရက်နေ့ဖြစ်ပါတယ
်။နန်းလောင်ပြောပြပေးခဲ့တာပါရှင်။သောတာရှင်များရှင်ဒီကနေ့ဟာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။သတင်းလွတ်လပ်ခွင့်ကိုစစ်ကောင်စီကအပြင်းထန်ဖိနှိပ်နေပေမဲ့သတင်းသမားမီဒီယာတွေကလည်းစိန်ခေါ်မှုအခက်အခဲတွေကြော်လွှားပြီးမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုအချိန်နဲ့တပြေးညီသတင်းဝင်ဆောင်မှုပေးနိုင်ခဲ့တယ်လို့မြန်မာအမေရိကန်သတင်းသမားနေတန်မောင်က VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အတွက်ရက်တီလှုပ်ရှားမှုတွေဟာလူမှုအဖွဲ့အစည်းတွေပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိတယ်လဲ။မတ်အင်ချင်းနိုင်ကတင်ပြမှာပါရှင်။
မေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရဖို့လှုပ်ရှားမှုဟာလွန်ခဲ့တဲ့2နှစ်ကျော်စစ်အာဏာသိမ်းချိန်မတိုင်ခင်အရင်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့မဆလဆိုရှယ်လစ်လမ်းစဉ်ပါတီခေတ်နှစ်ပေါင်း60ကျော်ကစတင်ခဲ့တာဖြစ်တယ်လို့မြန်မာအမေရိကန်သတင်းသမားနေတန်မောင်ကဆိုပါတယ်။မဆလတပါတီစနစ်အောက်လူမှုအဖွဲ့အစည်းတွေရဲ့လွတ်လပ်ခွင့်ဆုံးရှုံးခဲ့တဲ့ရလဲ့အဖြစ်သတင်းလွတ်လပ်ခွင့်လည်းဆုံးရှုံးခဲ့ရကြောင်းသူကအခုလိုပြောပါတယ
် Free Press ပေါ့နော်ကျွန်တော်သတင်းလွတ်လပ်ခွင့်သတင်းစာလွတ်လပ်ခွင့်ဆိုတော့ကျွန်တော်လူအဖွဲ့အစည်းရဲ့လွတ်လပ်မှုနဲ့တိုက်ရိုက်အချိုးကျတယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုတော့ကျွန်တော်လူအဖွဲ့အစည်းရဲ့ပေါ့ဗျာမြန်မာလူအဖွဲ့အစည်းကဒီ1962ခုနှစ်မှာမြန်မာစစ်တပ်ကအာဏာသိမ်းပြီးကြတဲ့အချိန်လွတ်လပ်ခွင့်တွေကိုဆုံးရှုံးသွားတယ်ဆိုတော့ကျွန်တော်တို့သတင်းစာလွတ်လပ်ခွင့်အတွက်တိုက်ယူခဲ့တဲ့တိုက်ပွဲကြီးကတနည်းနည်းနဲ့ဆုံးရှုံးသွားလို့တိုက်တာမဟုတ်ပဲနဲ့ဒီတမိုင်းစင်ဆက်ကနှစ်ပေါင်းများစွာ60 90လောက်မှာလူဖွဲ့စည်းလွတ်လပ်မှုမရှိတဲ့အခြေခံဘဝကနေပေါ်ထွက်လာတဲ့သတင်းလွတ်လပ်မှုဆုံးရှုံးတဲ့ကိစ္စတွေတစ်ဆက်တည်းဖြစ်တာပေါ့နော
်ကမာရွတ်သတင်းမီဒီယာရဲ့အမှုဆောင်ထုတ်လုပ်ရေးမှုအဖြစ်တာဝန်ယူခဲ့တဲ့နေတန်မောင်ကိုစစ်ကောင်စီဟာ2022ခုနှစ်မတ်လမှာဖမ်းဆီးခဲ့ပြီးနောက်ဇွန်လမှာအကျဉ်းထောင်ကလွှတ်ပေးပြီးပြည်နှင်တန်းပေးခဲ့တာပါဆီယာနာမသိခင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တရားရာဂိုင်းနှုန်းအပြည့်မဟုတ်တာတောင်သတင်းလွတ်လပ်ခွင့်အသင့်တင်ရရှိခဲ့တဲ့ရလက်အတွေ့အကြုံကိုနေတန်မောင်ကအခုလိုပြောပြပါဗ
ျ။ကောင်းနိုင်လည်းရှိတယ်ဆိုးနိုင်လည်းရှိတာပေါ့ဆိုလိုတာကျွန်တော်ကောင်းတဲ့ဘက်ကသင်ကြည့်ရင်တော့ဒေတာအခြေဆိုင် community media တွေအားကောင်းလာတယ်ဆိုတော့ဒေတာထဲမှာဖြစ်ပျက်နေမိတဲ့အားကောင်းလာဆို national level မှာဖြစ်တဲ့သတင်းမီဒီယာတွေလည်းပို့ပြီးတော့ investigative တွေပို့လုပ်လာတယ်ပေါ့လေဆိုတော့ဒီလိုအကျိုးမြတ်တွေအများကြီးကိုကျွန်တော်တို့ကတွေ့ရတယ
်စစ်ကောင်စီကတော့မြန်မာနိုင်ငံတွင်းမှာနိုင်ငံတကာသတင်းဌာနတွေကိုလွတ်လွတ်လပ်လပ်သတင်းယူခွင့်ပေးထားတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအခုချိန်ထိသတင်းသမားတွေကိုစစ်ကောင်စီကဖမ်းဆီးအရေးယူနေတဲ့အခြေအနေတွေကိုတော့နေတမောင်ကအခုလိုပြောပါတယ်
စစ်တပ်ဘက်ကနေပြီးတရင်လွတ်လပ်ခွင့်ကသူတို့အတွက်ကြီးမားတဲ့အန္တရာယ်ပါလို့ယူဆပြီးအာဏာသိမ်းတဲ့နေရာတွေဒီကနေ့အထိနောက်ဆုံးပေါ့နော်ဒီတရင်စာနယ်ဇင်းသမားတွေအခုချိန်ထိဖမ်းဆီးထောင်ချတဲ့ကိစ္စရမရသေးတဲ့
စစ်ကောင်စီလက်အောက်နိုင်ငံပိုင်တရင်မီဒီယာစာနယ်ဇင်းတွေအပေါ်မှာလူထုယုံကြည်မှုအလွန်ကိုကျဆင်းခဲ့ကြောင်း IPI နိုင်ငံတကာတရင်မီဒီယာ Institute ရဲ့ဒီနှစ် February လတုန်းအစီအခံစာမှာဖော်ပြခဲ့ပြီးအာဏာသိမ်းပြီးနှစ်နှစ်ကျော်ကာလအတွင်းလူထုယုံကြည်စိတ်ချရမှုအရှိဆုံးထိတ်တန့်မီဒီယာ၄ခုအဖြစ် VOA BBC မဇ္ဈိမ Democratic မြမအတန် DVB စတဲ့ထိတ်တန့်မီဒီယာ၄ခုကိုဖော်ပြထားပါတယ်။နေတမောင်ရဲ့အမြင်ကတော့
ကျွန်တော်တို့အာဏာမသိခင်ပြပမှာခြေစိုက်တဲ့သတင်းမီဒီယာတွေနဲ့ပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေရဲ့ကြားမှာတော့နားလည်မှုအကြီးအကျယ်လွဲတဲ့အချက်တွေအများကြီးနှစ်ပေါင်းများစွာဖြစ်ခဲ့ပါတယ်အထူးသဖြင့်ကျွန်တော်ဒီ Rohingya community ပေါ်ဂျီနိုဆိုက်ကျူးလွန်တဲ့မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေနဲ့ပတ်သက်ရင် VOA အပါအဝင်ကျွန်တော်ချားဒီပြပမှာခြေစိုက်တဲ့ မီဒီယာကြီးတွေကအမှန်ပွပွလင်းလင်းမှန်မှန်ကန်ကန်နဲ့ချင်းကပ်ပြီးတင်ပြပြီးမယ်ပြည်တွင်းမှာရှိတဲ့မီဒီယာအများစုကဒါကိုလက်မခံကြပါဘူးဆိုတော့အာနာသိမ့်လိုက်တဲ့နောက်ပိုင်းမှာအဲ့ဒီကွာဟချက်ကြီးကပြောင်းနေသွားတယ်ယူတန်းပြောင်းလို့ပြောင်းနေသွားတယ်ကျွန်တော်တို့က the same page ပါနော်ဒီမီဒီယာအားလုံးကဒီစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုနဲ့ပတ်သက်စစ်ရာဇဝတ်မှုနဲ့ပတ်သက်ရင်တော့အခြေခံအချက်တွေအားလုံးကွဲလွဲမှုရှိတယ်တွေ့သွားတယ်ပေါ့
စစ်ကောင်စီကထောင်ဒဏ်12နှစ်ချမှတ်ခဲ့တဲ့ VOA ပင်နိုင်ဆောင်မရှင်စီတူအောင်မြင့်ရဲ့သတင်းလွတ်လပ်ခွင့်အပေါ်ယုံကြည်ချက်ရက်တီချက်နဲ့ပတ်သက်လို့တော့တမိဖြစ်သူက VOA ကိုအခုလိုပြောပြပါတယ်
အရင်အရက်သားအစိုးရလက်ထက်တုန်းကဆိုလို့ရှိရင်လည်းအစိုးရကိုအစဉ်အမြဲဝေဖန်ထောက်ပြတဲ့လက်ချိုးရလို့ရတဲ့သတင်းစာဆရာများတဲ့ဟာတယောက်လည်းဖြစ်တာပေါ့နော်ဆရာနာသိမ့်ပြီးတော့မှဒီစစ်တပ်ကိုဝေဖန်ရေးဆောင်ပါတွေရေးခဲ့တာလည်းမဟုတ်ဘူးသတင်းသမားတွေလုံနေကြအလို့ကိုအရင်အစိုးရလက်ထက်ကတည်းကလုပ်ခဲ့တာဖြစ်တယ
်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အနာဂတ်မျှော်လင့်ချက်မေးခွန်းအပေါ်နေသက်မောင်ရဲ့အမြင်ကတော့
ကျွန်တော်တို့အနာဂတ်အတွက်ကျွန်တော်တယောက်တည်းအနေနဲ့ကတော့အနာဂတ်အတွက်ကိုကျွန်တော်အင်မတန်အကောင်းမြင်ပါတယ်ဆိုလိုတာကကျွန်တော်တို့သတင်းမီဒီယာတွေရဲ့အထံကဏ္ဍကပြီးခဲ့တဲ့ဆယ်နှစ်မှာလည်းဟိုကျွန်တော်တို့ကန့်သက်ခံရတယ်ပြင်ချုပ်ခံရတယ်ကျွန်တော်လွတ်လပ်ပါတဲ့ဆယ်ဒီမိုကရေစီရတ္တအစိုးရရတ္တတပိုင်းအစိုးရမှာလည်းကျွန်တော်တို့နှိမ့်မျိုးစုံနဲ့ကန့်သက်ခံရတယ်နောက်ဆုံးတော့လည်းကျွန်တော်တို့ကိုယ်တိုင်ပွဲကိုတိုက်ရတာအခုဒီနှစ်နှစ်ဖြတ်သန်းတဲ့ຫນွေဥတော်တိုင်းမှာကြည့်လိုက်ရင်တော့သတင်းမီဒီယာသမားတွေကျွန်တော်အားလုံးသိနေကြတဲ့သတင်းမီဒီယာသမားတွေပဲခေါင်းစဉ်အမျိုးမျိုးနာမည်အမျိုးမျိုးဌာနအမျိုးမျိုးထူထောင်ပြီးတော့လူလူတွေရက်တည်
ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အစဉ်ခံစားတွေအရစစ်ကောင်စီဟာသတင်းသမားတွေကိုမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်ချိန်းချောက်ခဲ့တယ်လို့ဆိုရှယ်မီဒီယာနဲ့အင်တာနက်အသုံးပြုခွင့်ကိုလည်းကန့်သက်ပိတ်ပင်ခဲ့ပါတယ်။ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းတောင်များအဖွဲ့ရဲ့2022ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းကိန်းအရနိုင်ငံပေါင်း180မှာမြန်မာနိုင်ငံအဆင့်ဟာ186မှာရှိနေပြီးအောက်ဆုံးနှိပါအဆင့်ကိုရောက်နေပါတယ်ရှင်
။မတ်အင်ဂျင်နိုင်ပါရှင်။မကြိုက်ခင်မှာတော့ရခိုင်မှာစိတ်ကန်းတဲ့တခုဖွင့်လှစ်တော့မယ့်အကြောင်းတင်ပြပေးဖို့ရှိပါတယ်။အခုတော့ KNU တွင်ကခေါင်းဆောင်ပိုင်းအပြောင်းအလဲအကြောင်းကိုနှားဆင်ချရအောင်ပါ။ကရင်အမျိုးသားအစည်းအရုံး KNU ရဲ့18ချိန်မြောက်ကွန်ဂရက်စ်ကိုဧပြီလ24ရက်နေ့ကစတင်ခဲ့ပြီးတဲ့နောက်မေလ2ရက်နေ့မှာတော့ KNU ဥက္ကဋ္ဌဟောင်းကအနားယူပြီးဒုဥက္ကဋ္ဌဖြစ်တဲ့ဖရိုကွဲထူးဝင်ကဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်အမျိုးသားအစည်းအရုံး KNU ရဲ့18ချိန်မြောက်ကွန်ဂရက်ကိုဧပြီလ24ရက်နေ့ကနေစပြီး KNU ထိန်းချုပ်ရာနေမြေမှာကျင်းပခဲ့ပြီးတဲ့နောက်မေလ2ရက်နေ့မှာတော့KNU ဥက္ကဋ္ဌဟောင်းကအနားယူသွားပြီးဒုဥက္ကဋ္ဌဖြစ်တဲ့ဖရိုကွဲထူးဝင်းကဥက္ကဋ္ဌဖြစ်လာခဲ့တာပါဒါဟာ KNU ရဲ့ခေါင်းဆောင်ပိုင်းထူးထူးခြားခြားပြောင်းလဲသွားတာမဟုတ်ဘူးဆိုပြီး ABSD ရဲ့ចောင်းသားတက်မတော်ကဗဟိုဥဆောင်ကော်မတီဝင်ရဲဘော်ဇလိုင်းရောအောင်ကပြောပါတယ
်အခုဥက္ကဋ္ဌကတော့ဖရိုကွဲထူးပေါ့ဖရိုကွဲထူးကတော့အရင်ကဖူးမှုတူကဥက္ကဋ္ဌဖရိုကွဲထူးကဒုဥက္ကဋ္ဌပေါ့နော်ဒုဥက္ကဋ္ဌနဲ့ဥက္ကဋ္ဌဖြစ်တဲ့သဘောပါပဲကျွန်တော်ထင်တယ်ဟိုအပြောင်းလဲကြီးကြီးမိုင်းတော့မဟုတ်ပါဘူး။ဒါတော့ပုံမှန်အပြောင်းလဲပဲလို့လို့ပြောင်းလဲလို့ပဲထင်ပါတယ်
။ဟုတ်ကဲ့။
ဒါကြောင့်လို့ဆိုတော့ဥက္ကဋ္ဌကဖူးကအရင်ဆက်ကြည့်ပြီလေ။ဖူးကြည့်တဲ့အခါကျတော့ဖူးကနားလိုက်တဲ့သဘောပါ။ဟု
တ်ကဲ့။
အဲ့တော့ဥက္ကဋ္ဌကဥက္ကဋ္ဌတက်တဲ့သဘောပါပဲ
။ဒီရင်မျိုးသားအစည်းအရုံးတက်မဟာ9ခုကကိုယ်စားလှယ်100ကျော်တက်ရောက်ခဲ့ပြီးကွန်ကရစ်မှာတော့ကိုယ်စားလှယ်56ဦးဝင်ရောက်အရွေးကောက်ခံခဲ့ကြတာပါ။ကောင်းဆောင်အစ်စ်တီကိုတော့ဖြွက်ဝဲမဲစနစ်နဲ့ရွေးချယ်ခဲ့ပြီးအရင်တော့ကဒုတိယဥက္ကဋ္ဌဖရိုကွဲထူးဝင်းကဥက္ကဋ္ဌဖြစ်လာတာဖြစ်ပါတယ်။အခုဆိုရင် KNU မှာတက်မဟာ9ခုရှိတဲ့အထက်ကတချို့တက်မဟာတွေကကောင်းဆောင်တချို့ကတော့ကွန်ကရစ်ကိုမတက်ရောက်တာတွေရှိပေမဲ့ KNU တက်မဟာတွေထဲမှာကြီးမားတဲ့သဘောထားကွဲလွဲမှုတွေတော့ရှိတာမျိုးတွေမတွေ့ရဘူးလို့လည်းသူကဆိုပါတယ်
။ဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့တက်မဟာအလုံး9ခုရှိတယ်။ဒါ9ခုမှာတော့ဘဟုရဲ့ချင်းချုံမှုအမှာပဲကလို့ရှိနေတယ်။ဒါပေမဲ့လည်းတချို့အခြေအနေကတော့ဒီရန်သူရဲ့အပေါ်မှာကြည်လာပါဗျာ။ဆိုတော့ရန်သူကတချို့တက်မှားတွေမှာကြာတော့သူက NC စီးမီးစီးပင်းထုတ်ကိုကျော်လွန်ပြီးဝင်လာတဲ့အခါကျတော့တိုက်ပွဲဖြစ်တဲ့သဘောပါပဲ
။18ကြိမ်မြောက်ကွန်ကရစ်မှာတော့ထူးခြားတဲ့အရေးယူမှုတွေတော့ရှိခဲ့တယ်လို့ဆိုပါတယ
်။ထူးခြားတာကတော့တချို့ပေါ့နော်။တချို့ဒီစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေလုပ်ခဲ့တဲ့သူတွေပေါ့နော်။အဲ့ဒီကိစ္စတွေတော့သူတို့အရင်းယူဆောင်ရွက်တာတွေရှိတယ်လို့ကျွန်တော်ကြားရတယ်လေ။ဆိုတော့အဲ့ဒီဟာကတော့ဒါစီကြောင်မှုတစ်ခုလို့ပဲပြောရပါပေါ့။ဆိုတော့ပြီးကြတဲ့ကွန်ဂရက်စ်တွေမှာတော့ဟိုအဲ့လိုမျိုးတကင်းနဲ့ကျွန်တော်တို့မကြားရဘူးနော်။ဆိုတော့အခုဒီကွန်ဂရက်စ်မှာတော့သူတို့အပြင်မှာရှိနေတဲ့တချို့ပေါ့နော်။သူတို့ဒီစီးပွားရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုသူတို့အရင်းယူဆောင်ရွက်တာတွေရှိတယ်လို့ကြားရတယ်
။ အီဗီလာ29ရက်နေ့ကအရန်ဘဟုအမြဲတမ်းကော်မတီကိုရွေးချယ်နေတော့မဲပေးရွေးချယ်မှုများကိုပြုလုပ်ခဲ့ရမှာတော့အွန်လိုင်းကနေဝင်ရောက်နှောက်ယှက်မှုများဖြစ်ခဲ့ရတယ်ဆိုပြီးရွေးကောက်ပွဲရပ်လိုက်ရပြီးဒီအပိုင်းမှာပဲပြန်လည်စတင်ခဲ့ရတာဖြစ်ပါတယ်။ကယန်ယူစတင်ဖွဲ့စည်းခြင်းကတော့ဥက္ကဋ္ဌအဖြစ်ထောင်900လေးခုမှာစောစံဖုံးတင်ကပထမဦးဆုံးတာဝန်ယူခဲ့ပြီးအခုစက်ခွနဲ့ချိန်မြ
ကလေးရမြေချောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်တဲ့စစ်တွေစိတ်ကမ်းကိုတင်ပြပါမယ်။ ကလရမြေချောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတစ်စိတ်တစ်ပိုင်းဖြစ်တဲ့စစ်တွေစိတ်ကမ်းကိုမေလ9ရက်နေ့မှာစတင်ဖွင့်လှစ်မယ်လို့တာဝန်ရှိသူတွေကပြောဆိုထားပြီးဒီစီမံကိန်းကနေဒေသရင်းစီးပွားရေးနဲ့အလို့အကန့်ခွင့်လန်းတွေတိုးလာမယ်လာလာတွေနဲ့ပတ်သက်လို့ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ကိုရဲမှုံပြောပြပေးပါမယ်ရှင်
မြန်မာအစိုးရနဲ့အိန္ဒိယအစိုးရကြားပြီးခဲ့တဲ့2019ခုနှစ်ကလေးကတည်ဆောက်နေတဲ့ကလတန်မြစ်ကြောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့စစ်တွေစိတ်ကမ်းကိုလာမယ့်မေလ9ရက်နေ့မှာဖွင့်လှစ်သွားဖို့ရှိတယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ်။ကိုရဲနဲ့ဖွင့်မယ်ဆိုတာငါအတူတူတယ်ဆိုတာကတော့ဒီလူပေါ့ကွာငါတို့ကလည်းအ ဆောက်ပေးခဲ့တာပါစစ်ကမ်းဖွံ့ဖွယ်အထိတ်မှပထမဆုံးခီးစဉ်ဖြစ်နေအိန္ဒိယနိုင်ငံကာလကတ္တာမြို့ဆီယမပရာဆက်မိုခါဂျီစစ်ကမ်းကနေမေလ4ရက်နေ့မှာမြန်မာနိုင်ငံစစ်တွေစစ်ကမ်းကိုတင်မောစတင်ထွက်ခွာမယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးပါတယ်ဒီစီမံကိန်းဟာအိန္ဒိယနိုင်ငံရဲ့လမ်းဘက်ဆက်သွယ်ရေးခက်ခဲတဲ့ကုန်းသွင်းပိုင်းဒေသတွေအတွက်လိုအပ်တဲ့ကုန်ပစ္စည်းတွေကိုစစ်တွေစစ်ကမ်းကနေတဆင့်ချင်းပြည်နယ်ပလောဝမြို့နယ်တွေကိုဖျက်ပြီးရေလမ်းကုန်းလမ်းကနေပို့ဆောင်မှုရည်ရွယ်ထားတာလည်းဖြစ်ပါတယ်ဒီစမန်ကိန်းသာလေပတ်လာလို့ရှိရင်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်ရဲ့စီးပွားရေးလည်းပြန်လည်ဦးမော်လာနိုင်တယ်လို့ဒေသခံတွေအတွက်လည်းအလုပ်အကင်အခွင့်အလမ်းတွေရလာနိုင်တယ်လို့ရခိုင်ပြည်နယ်စီဆက်လုပ်ငန်းရှင်များနဲ့စီကုံတဲကြီးများအသင်းဥက္ကဋ္ဌဦးကျော်အေးမောင်ကပြောပါတယ
်ဆိုလို့ရှိရင်ဒီကလဒါစမန်ကိန်းသာတကယ်ဒီကောက်ကောက်မောင်မောင်လေပတ်လာတဲ့တကယ်ဟာကုန်သွယ်မှုတွေပေါ့မှာစစ်တွေနဲ့အခုနကကကတဘအမ်အပမန်ဒီကုန်သွယ်မှုတကယ်လုံးနေတယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်အတွက်လည်းတော်တော်ကိုစစ်ပွဲရေးအခွင့်အမ်းတွေကောက်လာတယ်လို့တော့ဉာဏ်နဲ့ဗာကြောက်လဲဆိုလို့ရှိရင်ရခိုင်ပြည်နယ်ကထွက်တဲ့ကွန်ပျူစတာတွေကဒီအိန္ဒိယနိုင်ငံကိုပို့လို့ရမယ်တခြားရခိုင်ပြည်နယ်မှာမရှိတဲ့မထွက်တဲ့ပြည်မှန်ဒီတခြားတိုင်းနဲ့ပြည်နယ်တွေကထွက်တဲ့အိန္ဒိယနိုင်ငံကလိုအပ်တဲ့အောက်မှာပေလိုတခြားဒီနနွင်းတို့ဂျင်းတို့အလိုပါအလိုတားတယ်ပေါ့ဒီရခိုင်စစ်တပ်စက္ကန့်နဲ့ပြီးတော့အိန္ဒိယကိုပို့ပို့အခွင့်အမ်းတွေရလာမယ
်ဒါပေမဲ့လည်းရခိုင်ပြည်နယ်မှာအိန္ဒိယနိုင်ငံကလိုအပ်နေတဲ့ကုန်ပစ္စည်းတွေကိုပို့ဖို့ထုတ်ကုန်တွေလက်တလောမရှိသေးတာကြောင့်ပြည်မဘက်ကထွက်တဲ့ကုန်ပစ္စည်းတွေတဆင့်ခံအနေနဲ့ပို့နိုင်မယ့်အနေအထားရှိတယ်လို့လည်းဦးကျော်အေးမောင်ကပြောပါတယ်
လောလောလောလောရောခိုင်ပြည်နယ်ကအိန္ဒိယဘက်ကိုတိုက်နေတယ်မြန်မာစစ်သားတင်ပို့လို့ရနေတဲ့ကွန်ပျူတာမရှိဘူးကြအမှန်တရားတော့ဒီကျွန်တော်တို့ရခိုင်ပြည်နယ်မှာအခုနောက်ရောက်တယ်အိန္ဒိယဘက်ကအတူတူလိုတော့ဟာဒီမပေတဲ့ပေရီဇင်းတို့ပေစင်းကုန်တို့အဲ့ဒါတို့လိုတော့ဒါမှမဟုတ်ကျွန်တော်တို့ရခိုင်ပြည်နယ်မှာအဲ့ဒါတို့ကိုတကယ်စစ်ပွဲဖြစ်ဆက်ပြောတဲ့ area အတန်းကြီးတဲ့ဂျိုင်းနေတယ်အခုနောက်ရောက်တော့တန်ချင်အဲ့လိုဒီအများကြီးရနေမှာမဟုတ်သေးဘူးဆိုတော့အဓိကဟိုဘက်ကတွန်းကုန်ပဲအဓိကဖြစ်နေတယ်မှာဟိုဘက်ကအမစတိပါစတိပစ်စစ်တွေတွန်းလို့ရမယ်ဂျမ်းမျိုးစားတွန်းလို့ရမယ်အခုနောက်ဆိုတော့ဒီလက်နေတွေတွန်းလို့ရမယ်အဲ့ဒါတွေရှိတယ်ကျွန်တော်တို့ကအိန္ဒိယနိုင်ငံဘက်ကဒီဘက်ကတင်ပို့ဖို့အတွက်အဓိကပါပဲဒီဆိုလို့တင်အလုပ်ဖြစ်နေဆိုလို့ရှိအခုနောက်တခြားတိုင်းနဲ့ပြည်နယ်တွေကဒီအိန္ဒိယနိုင်ငံလိုအပ်တဲ့ဟိုပစ္စည်းတွေကိုကျွန်တော်တို့တဆင့်ခံကုန်တွေတဆင့်ခံကုန်တွေအရင်လိုအားလေးမလို့
ဒါကြောင့်မို့လို့စီမံကိန်းအမှန်တကယ်လေပတ်ပြီဆိုရင်အိန္ဒိယနိုင်ငံကလိုအပ်တဲ့ကုန်ပစ္စည်းတွေပို့နိုင်မှုအတွက်စိုက်ပျိုးရေးလုပ်ငန်းတွေကိုအရင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့နည်းပညာနဲ့ငွေကြေးအထောက်ပံ့တွေလည်းလိုအပ်တယ်လို့စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြပါဗျ။ရခိုင်ပြည်နယ်ဟာမြန်မာနိုင်ငံထဲကတိုင်းနယ်ပြည်နယ်14ခုထဲကဖွံ့ဖြိုးတိုးတက်မှုနောက်အကျဆုံးပြည်နယ်တစ်ခုဖြစ်တယ်လို့အလုတ်ကိုင်းအခွင့်အလမ်းရှာပါမှုတွေကြောင့်နှစ်စဉ်ပြည်ပထွက်ခွာသူများပြားနေတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
ကိုရဲမုံပြပြပေးခဲ့တာဖြစ်ပါတယ်ရှင်တောတရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုကျမတို့ရဲ့ website စာပြန်နာဖြစ်တဲ့ bami.voenews.com မှာလည်းအတန်လွှင့်ချိန်တဲ့တပြေးညီထက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click
ခလုတ်တချံနှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်VOA American တန်ရ2023ခုနှစ်မေလ3ရက်ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုလှိုင်းဒိုမီတာ24.50 MHz လှိုင်းလံမီတာ190ဒုကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ Social Media ဘောကလူကြီးများတင်ကဘာတလွားခီးသွားတဲ့နေရာပေါင်းစုအကြောင်းဆောင်သတင်းဖတ်ဆင်ခနာတို့ကိုတင်ပြပေးမှာဖြစ်ပါတယ်။အခုရေဆုံးတော့ American နိုင်ငံရေးအကြောင်းသိကောင်းစရာသတင်းဖတ်ဆင်ခနာကိုနားဆင်ကြရအောင်ပါ။စူရနိုင်ငံအတွက်ပေးပို့တဲ့နိုင်ငံတကာကပထမဆုံးဆေးဝါးပစ္စည်းအထောက်ပံ့အထုပ်အပိုးတွေ Port Sudan မြို့ကိုတနင်္ဂနွေနေ့ကရောက်ပါတယ်။စူရန်စစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးထောင်ပေါင်းချီတဲ့ရဲသားတွေအတွက် BND ရဲ့စိုးရိမ်နေရတယ်လို့စူရန်ကလင်းငယ်တွေအစာအာဟာရချို့တယ်မဲ့ NDA ရင်ဆိုင်နေရချိန်မှာအခုရောက်သွားတဲ့နိုင်ငံတကာအကူအညီတွေကမျှော်လင့်ချက်လေးတစ်ခုဖြစ်စေပါတယ်။ဘာရိုနီကာဘောဒရက်စ်အဂလီစီယာရဲ့သတင်းဆောင်မကိုကိုသိန်းထိုင်ဦးတင်ပြပေးပါမယ်ရှင
်။ရားရဲ့စီဝါထောက်ပံ့နေငယ်နေပဲဆူဒန်ပြည်သူလူနာ4,900ကုသဖို့ဆရာဝန်တွေရုံးကန်ကြိုးပမ်းနေရတဲ့အကြောင်းဆူဒန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ဆူဒန်စစ်တပ်နဲ့ပုံကန်တိုက်ခိုက်နေတဲ့ RSF ပြည်သူစစ်တပ်ဖွဲ့တွေရဲ့တိုက်ပွဲတွေအတွင်းထိခိုက်ဒဏ်ရာရခဲ့ကြတဲ့သူတွေပါတနင်္ဂနွေနေ့ကလူသားချင်းစာနာမှုကိုညီရှစ်တန်ရောက်လာပြီးခွဲစိတ်ကူးသားရေးပစ္စည်းတွေလည်းအရှိပိုင်းကမ်းခြေပို့ဆူဒန်မြို့ကိုရောက်လာပါတယ်
I hope this will be only the first of a
ဒါရောက်လာမယ်အကူအညီတွေကပထမဆုံးအတုပ်ဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အင်ရှိတကားတွေမှာအုပ်စုလိုက်စောင့်ပြီးအကူအညီစောင့်နေကြတဲ့ထောင်ထဲချီတဲ့လူတွေအတွက်ဆေးရုံနေစီဆေးဝါးအကူအညီတွေပေးနိုင်ဖို့တိတ်ကိုအရေးတကြီးလိုအပ်နေပါတယ်
။ဆူဒန်နိုင်ငံဖြစ်ပေါ်တဲ့တိုက်ပွဲတွေကြားစာရေးစာမလုံးကားတဲ့အတွက်ခလေးငယ်6သိန်းကျော်ငတ်မုတ်ခေါင်းပါနိုင်တဲ့အန္တရာယ်ကိုလည်းကြုံတွေ့နေရပါတယ်။ဒီကလေးငယ်တွေကအခုတစ်ချိန်လက်နဲ့ကင်ပြိပခမဖြစ်ပွားခင်ကလေးကအစာရည်စာမလောက်ငါတဲ့အာဟာရချို့တဲ့မှုဒဏ်တွေကိုရှင်ဆိုင်ခဲ့ရသူတွေပ
ါ
ဒီပြိပခတွေမဖြစ်ခင်ကလေးကလူပေါင်း15သန်းလောက်လူသားချင်းစာနာမှုအကူအညီတွေလိုနေတယ်ဆိုတာကိုကျမတို့သိပါတယ်အဲ့ဒီထဲမှာကလေးငယ်8သန်းလောက်ပါပါတယ်လေချောင်းကနေပြီးတော့ဘုံကျဲတိုက်ခိုက်တာအများပြည်သူထောက်ဖို့အဆောက်အုံတွေကိုတိုက်ခိုက်ခံရတာရေပေးပို့တဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်ခံရတာအရေးကြီးတဲ့ကာကွယ်ဆေးတွေဖြည့်ဆည်းခံရတာဒီလိုအရေးအတွက်တွေပို့ပြီးတော့တိုးလာနေတာပါ
နှစ်နိုင်ငံနိုင်ငံသားအဖြစ်ခံယူထားတဲ့ဆူဒန်နိုင်ငံကလူတွေကတော့အပြင်ကိုကယ်ထုတ်ခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့ပေါ့ဆူဒန်မြို့မှာစုဝေးနေကြပါလေသူကသူပါမောက္ခလီလို့ပြောတဲ့နာမည်အပြည့်အစုံကိုပြောတဲ့သူတယောက်ကတော့သူ UK ကိုသွားဖို့ဗီဇာရနေပြီဆိုပြီး AP သတင်းဌာနကပြောပါလေ
If you have you know a foreign
တကယ်လို့ခမားမှာနိုင်ငံခြားနိုင်ငံကူပတ်စပို့ရှိတယ်ဆိုရင်အပြင်ကိုထွက်နိုင်မယ်အခွင့်အရေးရနိုင်ပါတယ်ခမားကိုခေါ်သွားပါလိမ့်မယ်ဒါကြောင့်လဲလူတိုင်းကဆူဒန်ကနေအပြင်ကိုထွက်ဖို့ဒီနေရာကိုရောက်လာကြတာပ
ါကြည်ရင်းအိုးမဲ့အိမ်ပဲဒုက္ခရောက်နေတဲ့သူတွေကတော့သူတို့တစ်ခါမှမသိတဲ့ကိုကြီးစောင့်ရှောက်ပေးနေတဲ့သူတွေရဲ့အိမ်ဒီမှာကိုလုံရင်သူတို့ကြွေးတာတွေကိုစားမိကိုအားကိုနေနေကြရတာပါမြောက်ပိုင်းဝါဒီဟယ်ဖာပြည်နယ်အီဂျစ်နယ်ကြားကမြို့သမီးတယောက်ကတော့ကျောက်လာတဲ့သူတွေကိုကျွေးမွေးဆောင်ရှောက်နေပါလေ
။ကျမတို့အိမ်တကားကိုဖွင့်ထားပါတယ်။ဘသူပဲလာလာဧည့်သည်တွေကိုကျမတို့ကြိုဆိုมาပါ။ဒီစစ်ပွဲကိုဖျားသခင်ကပဲရက်ဆိုင်အောင်လုပ်နိုင်မယ်။နှစ်ဖက်စလုံးကပြိပခါကိုပြေလည်အောင်ဖြေရှင်းဖို့သဘောတူမယ်လို့ကျမတို့မျှော်လင့်ပါတယ်
။ဆူဒန်နိုင်ငံကထွန်းမြို့တော်နဲ့ဒါဖိုးဒေသနောက်တခြားဒေသတွေမှာလက်နက်ကင်ပြိပခါတွေကြောင့်အိုးဘဲအိမ်ပဲဘေးလွတ်ရာထွက်ပြေးနေသူ9,500လောက်ရှိမယ်ဆိုပြီးကုလသမဂ္ဂကကမ္ဘာတော်ပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းဖတ်ဆင်ခဏကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများခဲ့တဲ့တမိနစ်သတင်းတိုလေးတွေကိုတင်ပြပါမယ်ချာ ල්ස් ဘယင်နန်းတပွဲထိုင်းမဲ့ထိုင်းကုံမျိုးပေါ်ထိုင်းချီနိုင်ဖို့လန်ဒန်မြို့လေကလန်ဒန်အိုက်စ်ချရဟပ်ပေါ်မှာစီစဉ်ပေးထားပါတယ် ဗာရာဏစီမြို့မှာတော့တေမင်းကိုစောင့်မြော်နေကြသူတွေနေထိုင်နေကြပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့တမိနစ်သတင်းတူလေးတွေကိုမအေးတန်တာကြောစုစည်းတင်ပြထားပါတယ်ရှင
်ချားစ်ဝင်နန်းတက်ပွဲမှာထိုင်ရမယ့်ထိုင်ကုန်မျိုးဖြစ်ပါတယ်ဘီယင်ကြီးစောင့်မဲ့တရဖူမျိုးလဲစောင့်ကြည့်လို့ရပါတယ်ဗြိတိန်နိုင်ငံမှာနောက်လာကျင်းပမယ့်တတိယမြောက်ချားစ်ဘီနန်းတက်ပွဲအကျိုးဂုဏ်ပြုမှုတွေလုပ်နေကြတာမှာလန်ဒန်မြို့တော်ကခီးသွားတွေကြိုင်လန်ဒန်အိုင်းချားရဟတ်ကြီးလည်းပါဝင်ပါတယ်ဒီချားရဟတ်ကြီးရဲ့လူလိုက်ပါစီးနင်းတဲ့အခန်းတစ်ခန်းကိုနန်းတက်ပွဲအထူးအစီအစဉ်လုပ်ပေးထားတာပါအဲ့မှာဘီယင်ကြီးထိုင်မဲ့နန်းတက်ထိုင်ကုန်းနဲ့ဘီယင်ကြီးရဲ့ပုံတို့တရဖူတစ်ခုထားပေးထားပါတယ်ဒါကြောင့်နန်းတက်ပြည်မှာထိုင်လို့ရတဲ့ထိုင်ကုန်းမျိုးမှာထိုင်ကြည့်ခြင်းနဲ့ဆိုရင်အဲ့မှာသွားထိုင်ကြည့်နိုင်တဲ့အခွင့်အရေးရှိတာပါအဲ့ဒီအလားများတဲ့နေရာမှာဒါတွေကိုဖန်တီးပေးထားခြင်းအပြင်ထိုင်ကုန်နောက်ခံသမိုင်းကြောင်းကိုလည်းရှင်းလင်းပြသရာရောက်တယ်လို့သမိုင်းပညာရှင်တွေကဆိုပါတယ်တကယ်ထိုင်ကုန်အစ်စ်က1296ခုနှစ်ကပြုလုပ်ခဲ့တာဖြစ်ပြီးတော့အထုသတိထားကင်တွေရလို့ဘရင်တပားပဲထိုင်လို့ရတယ်လို့သမိုင်းပညာရှင်တွေကပြောတာပါဘရင်ကနန်းတပွဲအခမ်းအနားမှာအဲ့ဒီထိုင်ကုန်မှာထိုင်လိုက်ပြီဆိုတာနဲ့ဘရင်ဖြစ်သွားပါပြီလန်ဒန်မြေလုံးလို့ဓာတ်ရိုက်အတိတ်ပဲပြန်ဆိုနိုင်ပြီးတော့လန်ဒန်အိုင်းချားရဟတ်ကြီးဟာလန်ဒန်မြို့လယ်မှာတည်ရှိတာဖြစ်လို့လန်ဒန်မြို့တော်ကိုအပေါ်စီးကနေမြင်နိုင်ပါတယ်။လန်ဒန်မြို့တော်ရဲ့အထင်ကြီးနေရာတွေဖြစ်တဲ့ဘက်ကင်ဟမ်နန်းတော်နဲ့စိန့်ပေါ်ဘုရားကျောင်းတို့အပြင်နန်းတွက်ပွဲကျင်းပမဲ့ဘုရားကျောင်းဝက်စ်မင်စတာအဘီကိုလည်းမြင်နိုင်ပါတယ်။ဒီလန်ဒန်အိုင်းအခန်းတစ်ခုထဲမှာထည့်ထားပြီးတဲ့နန်းတက်ထိုင်ကုန်းကိုတော့ဧပြီလ29ရက်နေ့ကနေပြီးမေလ10ရက်နေ့ထိထားပေးထားမှာပါ။ဘဂိဟမ်နန်းတော်လေသာဆောင်ကနေအပြည့်သက်တွေကိုထွက်ပြီးတော့နှုတ်ဆက်နေတဲ့ဘီရင်နဲ့မိဖုရားကိုလေကိုရုပ်တွေနဲ့ဖန်တီးထားတာပါဗြိတိန်နိုင်ငံမှာတတိယမြောက်ချားစ်ဘီရင်နန်းတက်ပွဲမကျင်းပခင်ကြိုတင်ပြင်ဆင်ဂုဏ်ပြုမှုဖြစ်တဲ့လေကိုလန်းဝင်ဇာရီစော့ကစားခွင့်မှာလေကိုတုံးနေနဲ့နန်းတက်အခမ်းအနားပြကွက်နှစ်ကွက်ဖန်တီးထားတာကိုအေပိလာ26ရက်နေ့ကတွေ့ရတာပါဘီရင်ကြီးနဲ့ကျင်ရတော်မိဖုရားကမလာလေကိုရုပ်တွေလည်းထည့်သွင်းထားပါတယ်နန်းတော်ရဲ့နန်းတော်မျက်နှာစာကပန်းချံပြီးတော့လူရုပိယိတ်သက်ဒါရီအားလုံးစုံစုံလင်လင်ထည့်ထားပါရီတကယ်အခမ်းအနားမတိုင်ခင်စိတ်ကူးပုံပေါ်ဖန်တီးထားတာမလို့တကယ်အပြင်နဲ့ကွဲလွဲမှုတော့ရှိနိုင်ပြီးတော့တကယ်နန်းတက်ပွဲကျင်းပရင်တော့တကယ်ဖြစ်ရတဲ့တူအောင်လို့ပြန်ပြီးတော့ပြင်ထားပေးမယ်လို့လေကိုကုမ္ပဏီကပြောပါရီနောက်တစ်ပုံကတော့ဝင်းဆာရဲတိုက်ဝင်းကျင်ဖြစ်ပြီးတော့နန်းတက်ပွဲကျင်းပပြီးနောက်တည့်ရက်မေလ9ရက်နေ့ဂီတဖျော်ပြပွဲအခမ်းအနားကိုတရုပ်ဖော်ထားတာပါနာမည်ကြီးအမှုပညာရှင်တွေဖြစ်တဲ့ထိတ်သက်ဂီတအဖွဲ့အစိုးရကြီးလိုင်နာရစ်ချီနောက်ပြီးကေတီဘယ်ရီတို့ပုံတွေကိုလည်းထည့်သွင်းဖန်တီးထားပါတယ်။အဲ့ဒီဖြောပြပွဲပြခွဲအတွက်လေကိုအုတ်တုံးလေးပေါင်း3000သုံးထားပြီးတော့ဘီယင်းနဲ့မိဖုရားကလည်းတော်ဝင်ဆန်နေရကနေပြီးတော့ဂီတဝဲကိုရှူစားနေကြတာပါ။တော်ဝင်အခမ်းအနားလေကိုတုံးဖန်တီးမှုကိုတော့ဒီနှစ်2023နှစ်ကိုနိုဝင်ဘာလအထိပြသထားမှာဖြစ်ပါတယ်။ဘာယာနတိမြို့မှာတင်မဲ့ရက်ကိုအသိမြင်စောင့်မြုံနေတဲ့အဖိုးအိုမိုယာလီမိုဟန်ဆက်စထရီဖြစ်ပါတယ်။ဒီမြို့မှာခေါင်းချခြင်းလို့တက်တောင့်တသာနေနိုင်တဲ့ဟိုက်ဒရာဘတ်မြို့ကနေပြီးတော့လာခဲ့တာပါ။သူနဲ့ဇနီးဖြစ်သူကမွေးဖွားမှုနဲ့တည်ခြင်းတရားတန်တရားဆက်ဝိုင်းကလွတ်ခြင်းလို့အဥ္စာပစ္စည်းအစောက်ရောင်တွေစွန့်လာခဲ့တယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကင်းကမြင်းတစ်ဖူးကဘာယာနတိမြို့မှာကသူတို့လိုပဲအစောက်ရောင်တွေမပါလာရောက်နေထိုင်နေကြတဲ့တက်ကြီးရွယ်တွေရှိပါတယ်။သူတို့ကဇာတိကိုရထားတဲ့ဒုက္ခဆင်းရဲတွေကနေကင်းဝေးခြင်းကြပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြဖို့ရည်ရွယ်ပြီးဘာယာနတိမြို့မှာရှိတဲ့ဘုရားရိပ်သာမှာလာပြီးတော့တရားကျင့်ကြံနေထိုင်တာပါ။အဲ့ဒီမှာဘာအဆောင်ရောင်မှမရှိစားရေးတောင်ရေးဆေးဝါးအစစကိုထူကိုထလောက်ရတာဖြစ်ပြီးတော့သူတို့ဒီမှာခေါင်းချနိုင်ဖို့စိတ်ကူးထားပါတယ်။ဟိန္ဒူဘာသာဝင်တွေကဘာယာနတိမြို့မှာလာပြီးတော့ခေါင်းချနိုင်တာမဟုတ်ရင်တော့မှမိသူကြုံနိုင်ရင်နိဗ္ဗာန်နဲ့တလန်းပုံနေတယ်လို့အယူရှိတာကြောင့်ဘာယာနတိမြို့ကင်းကမြင့်နဖူးမနိကာနေကမြစ်စိတ်မှာမိတော်မငင်းဇက်တိုက်အလုံများနေတဲ့လေဟာပြည်မိတကြိုတဲ့နေရာရှိပါတယ်ပြည်ဦးနိုင်ငံကရှေးဟောင်းသူတေသူတွေတက်တန်း1100နဲ့1200ကျားရှိမယ်လို့ခန့်မှန်းရတယ်ကလေးရုပ်အလောင်းတစ်လောင်းကိုအခုခေတ်လီမာမြို့တော်တည်ရှိတဲ့နေရာမြို့ပြင်ရှိဟောင်းသူတေသနာလောက်ွက်မှာတွေ့ရှိခဲ့ရပါတယ်။အခုတွေ့တဲ့ရုပ်လောင်းမှာအသားတွေစပင်တွေမပေါ်မပယ်ရှိနေသေးတာပါ။ရေရှည်ခံအောင်ဆေးစင်ထားတဲ့မမ်မီရုပ်လောင်းကကြီးကောင်ဝင်ကားကကလေးရုပ်လောင်းဖြစ်ပါတယ်။
ที่ยกลางหัวลิมาเมื่อรับเจน่าก็กระหามากี้อ่ะชี้หาตัวเด็กน่าลูกแม่มาแทรียับสิบย่อถ้ามาส่งตัวท่านเนี่ยยกลางเนี่ยชาวยังอาจจะชอบไปกว่ามาตัวยับสิบไปเองก็แค่ไม่ต่างกันเช่นอ่ะยกจุดเนี่ยพิจิตรทุกพอยาชินีรามาแล้วคุณเอาส่งที่ยกลางตัวยับสิบย่อไอ้เนี่ยมาเป็นจันทร์วันละรองอ่ะเคลียร์เสือลูจีสันน่ะอุ้ยยกลางเนี่ยตัวสิเกียร์ไว้ตัวเรียลงยิบผู้จับไว้มาแต่ขันใจยาลับสิไม่รู้ชี้ห้องตู้ดีดีก็เช็ดสวยทาวารีอิตาลีนั่งเซซิลีจงเชจังแกนลงเป็นเลบีมากาดิอาดีฟินาซาทูเยตพวกก็เก่งดอกไม้เปล่าเป็นเลบีมาเมียนี่รักรู้เอพีลาเลกาตินซียามิเกล่าวก็เก่งทุบปังท้องชาวยาโกทุบจีวิปยันทุบทาราพิบารีซิสลีจงเฉยเจนกันลงเป็นเลยมาพิจิตรเส้นใจเดียบจ้าเรปมาณาพิจาวาอัฐบังคนเซเนซูซบังลีเจนนัดเดนกาลาปองเซเนสุนอดอลลาเดนลีอาตงเซจาวารีก็เกณฑ์เนโกเยลองเตชาทบโพธาบิโรอัฐบุรีดิซูดิซีเดพิจิตรยังลงงาพันไปคนเนชีทาวารีทีพิจิตรเบโกยาวตัวเลสุราโกตินไนโบเลยังเบียนเชปิกริยาโกเดเซนเปทาราวาဒီထုတ်တွေကိုတင်မဘောကပြချသွားတယ်လို့ရဲကယူဆပြီးတော့ပြီးမှလာကောင်းမဲ့ပုံရတယ်လို့အထူးရဲတပ်ဖွဲ့ကပြောပါတယ်ရဲကအနီနာကာတာနီယာစိတ်ကံကဆက်လီတွေကိုတွားပြီးတော့စုံစမ်းခဲ့ပါတယ်အချို့ရောအမွေးတွေနဲ့ပန်းအောင်လက်တာတွေကရှားပါးကောင်းနေလက်တာဖြစ်ပြီးတော့ထိုင်းနိုင်ငံမှာမက်လာကမှဥကပေါက်တာပါဒီကောင်းမြေလက်တာကအာရှဒေသမှာပေါက်ဖွားတဲ့ပထမဆုံးလက်တာဖြစ်ပြီးဒီလိုသားဖောက်နိုင်တာကမ္ဘာမှာနှစ်ကောင်ပဲရှိပါသေးတယ်။သူ့ကိုအစာကျွေးဖို့သူ့ရဲ့အထင်းကတနေ့ကို၄ကအထူးဝတ်ဆောင်ဝေးရပါတယ်။အနီရောင်ကောင်းမှုချုံတဲ့အနီရောင်လက်အိတ်ရှည်ဝေးရပါတယ်။မိခင်လက်တာမကြီးကသူ့ရဲ့ရင်သွေးကိုအစာကျွေးတဲ့ပုံတုပြီးတော့ဒီဝတ်ဆောင်နဲ့အစာကျွေးရတာဖြစ်ပါတယ်။လက်တာတွေကိုထားတဲ့နေရာကိုလည်းကင်မရာနဲ့စောင့်ကြည့်ပြီးတော့သူ့ရဲ့အပြုအမူကိုလေ့လာရပါတယ်။ဒီတော့မှသူတို့ရဲ့လှုပ်ရှားမှုကိုလိုက်တူပြီးတော့အကောင်ပေါက်လေးတွေကိုတိကျရှင်းသင့်အောင်စောင့်ရှောက်ပေးနိုင်မှာပါ။ထိုင်းနိုင်ငံကနခွန်လက်ချာစီမှာတရိတ်ဆန်ရုံမှာရှားပါလဒမျိုးအရေးအတွက်ပြင်များလာဖို့အတွက်စူးစမ်းလှုပ်ဆောင်နေပြီးတော့အောင်မြင်တာလည်းတွေ့နေရပါတယ်။အခုလည်းနောက်ထပ်ဥတလုံးပေါက်ဖို့ရှိပြီးတော့သူမိဘဝတ်ပေးနေတာကိုစောင့်ကြည့်နေကြပါတယ်။အာရှလဒဘရင်လို့ခေါ်တဲ့ခေါင်းနေလဒမျိုးကတရိတ်ဆန်တွေကိုစားပေးပြီးတော့ယောဂပြန်ပွားမှုကိုထိန်းချုပ်ပေးတဲ့အတွက်သဘာဝဂေဟာစနစ်အတွက်အထူးအရေးပါတာဖြစ်ပါတယ်။ဒါမဲ့လည်းအမဲလိုက်တာတွေသဘာဝပတ်ဝန်းကျင်ပြောင်းလဲမှုတွေကြောင့်အရေးအတွက်အထူးကျဆင်းသွားရလို့မျိုးရုံးပျောက်ကွယ်နိုင်တဲ့အရေးကိုစိုးရိမ်နေကြပြီးတော့ထိုင်းနိုင်ငံမှာဒီလက်ထမျိုးကိုထိန်းသိမ်းမှုကြိုးစားနေတာဖြစ်ပါတယ
်။မအေးတနာကြပါရှင်။အခုတော့ကဘာတလွခီးသောအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဗြိတိန်နိုင်ငံဝန်ဆောင်မျိုးကတော်ဝင်အမှတ်တံဆိပ်ရထားတဲ့ဘီယာချက်လုပ်ငန်းကနေ Charles ဘယင်နန်တတာကိုဂုဏ်ပြုတဲ့အထူးဘီယာထုတ်လုပ်ထားပါတယ်။ Return of the King လို့နာမည်ပေးထားတဲ့ဘီယာသစ်ကိုမဆုမြတ်မွန်နဲ့အတူကဘာတလွခီးသောအစီအစဉ်ကနေတွားပြီးတော့မြည်ဆန်းကြည့်ကြရအောင်ပါရှင်။
ဗြိတိန်နိုင်ငံကကမ္ဘာလှည့်ခီးသွွားဧည့်သည်တွေအလားများတဲ့မြို့တစ်မြို့ဖြစ်တဲ့ဝင်းချာမြို့မှာဘယင်ကြီးပြန်လာပြီလို့အထိပယ်ရတဲ့ Return of the King ဆိုတဲ့ဘီယာသစ်ရနေပါပြီ။တော်ဝင်အသိအမှတ်ပြုအမှတ်တံဆိပ်ရထားတဲ့ Winter and Eden ဆိုတဲ့ဘီယာချက်လုပ်ငန်းကတတိယမြောက် Charles ဘယင်နန်းတက်တာကိုဂုဏ်ပြုတဲ့အနေနဲ့အသစ်ချက်လုပ်ထားတဲ့ဘီယာဖြစ်ပါတယ်။နန်းသက်ရှင်အုပ်ဆိုးသွားတဲ့ Elizabeth ဘယင်မကြီးကွယ်လွန်သွားပြီးတဲ့နောက်သားဖြစ်သူ Charles ဘယင်ဖြစ်လာတာကိုဂုဏ်ပြုတဲ့အနေနဲ့ဘီယာသစ်ကိုထုတ်လုပ်ထားတာပါ။အလိဇဘက်ဘုရင်မကြီးနေသွားတဲ့ဝင်းဆာနန်းတော်နဲ့မဝေးလှတဲ့ဘီယာချက်ဆက်ယုံမှာဘုရင်သစ်နန်းတက်ပွဲမတိုင်ခင်ဘီယာသစ်ချက်လုပ်ဂုဏ်ပြုတာဖြစ်ပါတယ
် The name itself really came from a realization that for the last 1000 years
ဒီနိုင်ငံမှာ1066ခုနှစ်တည်းကဆိုရင်နှစ်ပေါင်း150လောက်ကဘုရင်တွေကနိုင်ငံအုပ်ဆောင်ဖြစ်ခဲ့တာမို့လို့အခုလည်းပဲဘုရင်ကြီးနန်းတက်တဲ့အချိန်ကိုဆွဲပြုပြီးတော့ဒီနာမည်ပေးပြတာပါကျွန်တော်ပေါ်တလျှောက်လုံးမိဘကဘီမာကြီးအုပ်ဆိုးခဲ့တာမလို့ဘီမာကနေပြီးတော့ဘယင်းလို့ပြောင်းပြောဖို့ကအတော်လေးကျဉ်းသားရအောင်လုပ်ခဲ့ရပါတယ်။နိုင်ငံတော်တချစ်ဆိုတဲ့အခါမှာဘီမာကနေပြီးတော့ဘယင်းလို့ပြောင်းဆိုနေရပြီဖြစ်တာမလို့ဒီထူးခြားမှုကိုအတိမတ်ပြုတဲ့အနေနဲ့ဒီနာမည်ပေးတာဖြစ်ပါတယ်
။နှစ်ပေါင်း80ကျော်မှဘယင်းတစ်ပါးနန်းတက်လာတာဖြစ်လို့ Return of the King ဘယင်းကြီးပြန်လာပြီလို့ဘီယာသစ်ကိုနာမည်ပေးထားတာပါ။ဘီယာဆိုင်တွေမှာမိတ်ဆွေတွေနဲ့တွေ့ဆုံဘီယာတောက်တက်ကြတဲ့အလေးထားရှိတဲ့ဗြိတိန်နိုင်ငံမှာဘီယာချက်လုပ်ငန်းတွေဟာ ဒေါ်လာဘီလီယံနဲ့ချီဝင်ငွေရတဲ့လုပ်ငန်းတွေဖြစ်ပါတယ်။ထူးခြားတဲ့ပွဲလန်းတွေရှိတဲ့အခါတိုင်းမှာဘီယာအရက်နဲ့ဂုံပြူကြလေးရှိတဲ့ယဉ်ကျေးမှုရှိတာကြောင့်အခုလိုဘရင်သစ်နန်းတက်တာကိုဂုံပြူပြီးတော့ဘီယာသစ်ကိုထုတ်လုပ်တာဖြစ်ပါတယ
်။ I think beer is a great way to pay tribute to the UK. Partly it's celebratory.
ဘီယာနဲ့တက်တာကိုဘီယာနဲ့ဂုံပြူတာသိကောင်းတဲ့နီလန်းလို့ထင်ပါတယ်။နန်းတက်ပွဲကိုလူတွေကကြိုးစိုးဂုံပြူကျင်ကြပါတယ်။နောက်တစ်ချက်ကလည်းဘီယာလုပ်ငန်းဟာအစဉ်ဆက်လှုပ်လာတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။ဗြိတိန်မှာဂုံယူစရာအကောင်းဆုံးလုပ်ငန်းတစ်ခုဖြစ်ပါတယ်။ဟိုးအရင်ကလေးကဘီယာချက်နီးတွေတုံးပြီးတော့ပူစမ်းသစ်ကောင်းမွန်တဲ့တီထွင်မှုတွေနဲ့ချက်လုပ်နေတဲ့လုပ်ငန်းလည်းဖြစ်ပါတယ
်။ဝင်းဆန်မြို့မှာရှိတဲ့တော်ဝင်ဆိုင်ပြိုးချန်ထွက်ဘာလီစီတွေနဲ့ဘီယာသစ်ကိုချက်လုပ်ထားတာဖြစ်ပါတယ်။ဘီယာချက်ဖို့လိုသလိုသုံးပြီးသွားတဲ့ဘာလီတွေကိုတော်ဝင်ဆိုင်ပြိုးမွေးမြူရေးခြံကတရိတ်ဆန်တွေအတွက်အစာအဖြစ်နဲ့သုံးဖို့ပြန်ပို့ပေးပါတယ်။တတိယမြောက်ချားလ်စ်ဘီယင်ကိုဂုံပြူတဲ့ဘီယာကိုတော်ဝင်အစစ်မီအနက်အရသာရှိအောင်ထုတ်လုပ်ထားပါတယ်လို့ Windsor and Eden ဘီယာချက်လုပ်ငန်းကချက်လုပ်ရေးပိုင်းတာဝန်ခံကပြောပါတယ်
။ The first thing you do is you look at the beer so it's this beautiful bright golden color which you think is very appropriate for the occasion.
ပထမဆုံးဘီယာကိုကြည့်ကြည့်ပါလှပတဲ့ရွှေရောင်တောက်နေတာမြင်ရပါလိမ့်မယ်နန်းတက်ပွဲနဲ့တိတ်ကိုတင့်တော်တယ်လို့ထင်ပါတယ်အနံ့အရသာမြည်ကြည့်မယ်ဆိုရင်ဒီဘီယာအတွက်သီးသန့်သုံးထားတဲ့မြူရောရဲ့ခတ်ချူချူအနံ့ရဲ့ဂရတိန်မှာစိုက်ပျိုးတဲ့တစေးသီးရဲ့မွတီတီချင်တင်တင်အနံ့ရဲ့ရမှာဖြစ်ပါတယ်နယူးဇီလန်ကဝက်ကဒူးဆိုတဲ့တစေးသီးလဲပါတဲ့အတွက်သူ့ရဲ့တံမြာနန့်လိုလန်းဆန်းတဲ့အနံ့ကိုလည်းရပါလိမ့်မယ်
Charles ဘီယာအလေးထားတဲ့အရာတွေကိုထင်ဟပ်နေအောင်လို့ Return of the King ဘီယာရဲ့မှာသဘာဝအတိုင်းစိုက်ပျိုးထားတဲ့ပစ္စည်းတွေကိုပဲထည့်သွင်းအသုံးပြုထားတယ်လို့ရှင်းပြပါတယ်
။ It's a traditional English ale recipe.
အင်္ဂလိပ်ဘီယာချက်တဲ့နည်းအတိုင်းချက်ထားပါတယ်။ Charles ဘီယာကြီးအမြဲအဓိကထားတဲ့သဘာဝနဲ့ organic ဆိုတာတွေထင်ဟပ်နေတဲ့ပစ္စည်းတွေကိုသုံးထားပါတယ်
။ Charles ဘီယာကိုဂုံပြုချက်လုပ်ထားတဲ့ဘီယာကိုဘီယာတောက်တဲ့သူတွေကရောသဘောကျကြပါရဲ့လား။
I don't know, it's rather refreshing. It's good. I do quite like
it. ယောဂကျောင်းသား James Shanks ကတောက်လိုက်ရင်ရင်ထဲအေးပြီးတော့လန်းဆန်းသွားတာမို့သူကတော့ကြိုက်ပါတယ်တဲ့။တခြားဘီယာတွေထက်ကိုဒီဘီယာကိုရွေးတောက်မှာဖြစ်တယ်လို့ပြောသွားတာပါ
။ It should like it.No problem, you should like it, no problem.
ဘာကင်နမ်ရှာမနေတဲ့ Hartley Shanks ကလည်းဘယင်ကြီးကြိုက်မယ်လို့ထင်ပါတယ်တဲ့။ဘီယာအရသာတော်တော်လေးကောင်းတာမို့မကြိုက်စရာအကြောင်းမရှိပါဘူးလို့ပြောသွားတာပါ။လန်ဒန်မြို့ကနေယထာစီးသွားရင်တနအိတော်မကြတဲ့ဝင်းဆန်မြို့ဟာကမ္ဘာတဝန်းကခီးသွွားဧည့်သည်တွေအလားများတဲ့မြို့ဖြစ်ပါတယ်။ဒီကိုရောက်လာတဲ့ဧည့်သည်တွေကဒေသအစားအစာတွေကိုစားတောက်ကြလေးရှိတာမို့ချားလ်စ်ဘီယာအတွက်ဘီယာသစ်ကဧည့်သည်တွေကြားမှာရေပန်းစားနေလိမ့်မယ်လို့ဘီယာဆိုင်တွေကမျှော်လင့်ထားပါတယ်
။ So here in Windsor and Eton we had a lot of people from around the world that stop off try our food but also try the beer so
ကမ္ဘာနိုင်ငံဆောင်ကဧည့်သည်တွေအများကြီးဝင်းစာနဲ့အီတန်ကိုလာကြပြီးအစားအသောက်တွေဘီယာတွေစားကြတောက်ကြလေးရှိပါတယ်အခုဆိုနန်းတက်ပွဲအတွက်အထူးထုတ်ထားတဲ့ Return of the King ဘီယာရှိတော့အားလုံးကအဲ့ဒီဘီယာကိုတောက်ဖူးခြင်းနေကြပါတယ
် Return of the King ဘီယာအတွက်အမှတ်တစိုက်ပုံကိုတော့ပုံတူပကြီးဆရာကြီး Martin J. Sopp ရေးဆွဲထားတဲ့ Charles ဘယင်ရဲ့ပုံကိုအသုံးပြုထားတာပါလိပ်ပြာတွေပြန်ဝဲနေတဲ့ပန်းချံထဲမှာထိုင်နေတဲ့ Charles ဘယင်ရဲ့ပုံတူပကြီးကသူ့ရဲ့သဘာဝကိုမြန်လို့အလေးထားတာကိုပေါ်လွင်စေတယ်လို့ Windsor and Eden ဘီယာလုပ်ငန်းကဈေးကွက်ဒါရိုက်တာကရှင်းပြပါတယ်
We've chosen to create a design for the beer that reflects two things. It reflects a lifetime.
ကျွန်တော်ဘီယာအတွက် design ပုံကိုအချက်နှစ်ချက်ပေါ်မှာခြေခံပြီးတော့ရွေးချယ်ဖန်တီးပြပါတယ်။ Charles ဘီယာရဲ့တစ်လုံးနိုင်ငံပေါ်ထားတဲ့တန်ရုံးစင်နဲ့သဘောပတ်ဝန်းကျင်ကိုစီရောကိုပါနှစ်ပြီးတော့ထင်းထင်းဆောက်ရှောက်တဲ့အချက်တွေကိုထင်ဟပ်စေမဲ့ပုံကိုရွေးချယ်ထားတာပါ
သူကဂုံပြူချက်လုပ်ထားတဲ့ဘီယာကိုချားလ်စ်ဘယင်ကိုယ်တိုင်သူတို့စီမှာလာတောက်ဖို့ကိုလည်း Windsor and Eden ဘီယာချက်လုပ်ငန်းကဖိတ်ခေါ်ထားပါတယ
်။ We would be delighted to welcome the King and the Queen consort to come and have a drink here with us.
If they can't get here, we'll send them to us. ကျွန်တော်စီလာပြီးတော့ဘီယာတောက်မယ်ဆိုရင်ကျွန်တော်ကအရန်ကိုဝမ်းမန်းသလားနဲ့ကြိုဆိုကြပါပါ။သူတို့မလာရင်လည်းနန်းတော်ကိုဘီယာပို့ပြီးမှာပါ။ဒါပေမဲ့သူတို့ကဘယ်ချိန်မှစကြိုဆိုနေမှာပါ
။ဗြိတိန်မှာတတိယမြောက်ချားလ်စ်ဘယင်နတ်တက်တာကိုဂုံပြူတဲ့အနေနဲ့ဝင်းဆန်မြို့မှာရှိတဲ့ Windsor and Eden ဘီယာချက်လုပ်ငန်းကအထူးချက်လုပ်ထားတာဖြစ်ပါတယ်။ဝင်းဆန်မြို့ကိုအလဲသွားရင်ဘီယာတစ်ခွက်တစ်ဖလားတောက်ချင်တဲ့ဆိုရင်တော့အရက်ပမာဏ 4.2 ရာခိုင်နှုန်းပါတဲ့ Return of the King Organic ဘီယာကိုလည်းရွေးချယ်တောက်လို့ရနိုင်ပါပြီရှင်။ကျွန်မစုမြတ်မော်ပါ
။ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာပါရှင်အခုတော့နေရာပေါင်းစုံအချောင်းစုံသတင်းပတ်စင်ကဏ္ဍကိုထုတ်လွှင့်ရမယ့်အလှည့်ရောက်ပါပြီထိုင်းနိုင်ငံရဲ့အဓိကခီးသွား အဲ့ဝန်ဆောင်မှုစီးပွားရေးလုပ်ငန်းတွေထဲမှာအနှိတ်ခမ်းလုပ်ငန်းကလည်းအရေးပါလာပါတယ်။ထိုင်းနိုင်ငံအနှံ့ဘယ်ဒေသမှာမဆိုအထူးသဖြင့်နိုင်ငံခြားခီးသွွားတွေတွားရောက်တက်ကြတဲ့နေရာတွေမှာအနှိတ်ခမ်းလုပ်ငန်းတွေကနေရာတိုင်းမှာတွေ့ရပါတယ်။ဒီလိုထိုင်းရဲ့အဓိကလုပ်ငန်းတွေမှာအခုမြန်မာလုပ်ငန်းရှင်တွေကိုပါတွေ့လာရပြီဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုမညွညွလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ဒေတာအနှံ့မှာတွေ့နိုင်တဲ့စီးပွားရေးလုပ်ငန်းတစ်ခုကတော့အနှိတ်ခမ်းလုပ်ငန်းပါပဲ။ဒေတာကန်တွေအပြင်နိုင်ငံခြားခရီးသွားတွေရဲ့ထိုင်းရောက်ရင်မဖြစ်မနေသွားတတ်ကြတဲ့ဒီအနှိတ်ခမ်းလုပ်ငန်းထဲမှာထူးထူးခြားခြားရွှေအိုးလေးလို့မြန်မာအမည်တပ်ထားတဲ့အနှိတ်ခမ်းတစ်ခုကိုဘန်ကောက်မြို့တော်ရဲ့အထင်ကရနေရာတစ်ခုမှာတွေ့ရပါတယ်။ဘန်ကောက်မြို့ကနိုင်ငံခြားခရီးသွားတွေကြားရေပန်းစားတဲ့အာဆီယံလို့လူသိများတဲ့အချက်ကြားကြတဲ့နေရာမှာဖွင့်ထားတဲ့ဒီအနှိတ်ခမ်းကတော့အသက်14နှစ်အရွယ်လောက်ကလေးကထိုင်းနိုင်ငံကိုရောက်ခဲ့ပြီးလုပ်ငန်းမျိုးစုံလုပ်ကင်ခဲ့ပြီးအခုတော့ရွှေအိုးလေးဆိုတဲ့ကုမ္ပဏီပိုင်ရှင်တဦးဖြစ်လာတဲ့ကိုအေးမြင့်ရဲ့မြန်မာပိုင်အနှိတ်ခမ်းတစ်ခုပဲဖြစ်ပါတယ
်ကျွန်တော်တို့ဆိုရင်အသက်14လောက်နေကထိုင်းနိုင်ငံရောက်လာတယ်ပေါ့နော်ပြီးတော့နေဆက်မှနေတယ်ပြီးတော့ဖြည်းဖြည်းနဲ့ကိုရုံးကန့်လာတယ်ပေါ့နော်ရုံးကန့်ပြီးတော့ဒီလိုဘန်ကားဝါဒီအာဆီယံနေရာလေးကျွန်တော်ရောက်လာတယ်ရောက်ရခါကျွန်တော်အဲ့မှာအခန်းလေးတစ်ခန်းငားတယ်ကျွန်တော်နိုင်ငံသားရဲ့လာရင်ပေးတဲတယ်ပြီးရင်ကျွန်တော်ကားသေးသေးတစ်စီးနဲ့လိုက်ပို့တယ်ပြီးတော့ဖြည်းဖြည်းကျွန်တော်ချဲ့တာတာပေါ့နော်ချဲ့ရင်ချဲ့နေအခုဆိုလို့ရှိရင်တော့စီးပွားရေးတော့၃လပြိုးဖြစ်သွားတာပေါ့နော်
ကိုလူမျိုးကြားကိုနိုင်ငံတည်းလုပ်ကိုင်ရတဲ့လုပ်ငန်းမဟုတ်တာကြောင့်ရုံးကန်စူးစမ်းရမှုတွေကတော့အများကြီးပါပဲ
။ဟုတ်ကဲ့နိုင်ငံမှာစီးပွားရေးလုပ်တာနည်းနည်းတော့ဥစားရှိတယ်။တချို့ကြတာဒီလိုဘေးနားကန်နေတာစီးပွားရေးနည်းနည်းပြန်ဆိုင်မှုတွေရှိတယ်ခင်ဗျာ။ဆရာကြီးကအတိန်ဆောင်မခံအောင်ကျွန်တော်တပင်းလေးတွေထိတ်မှထားတာအစသူတို့ကနည်းနည်းလေးပို့သွားလို့ဆိုရင်သူကအဆွန်သိမ့်မထင်ချင်ဘူးနော်။ဒါပေမဲ့ကျွန်တော်အဲ့ဒီဘောင်အတွင်းမှာပဲလောက်ရတော့ကိုလုံနိုင်တဲ့လောက်လေးနဲ့သူတို့အတိုက်ခံနေမရှိအောင်ပေါ့နော်။ကျွန်တော်အဲ့လိုထိန်းနေပြရတဲ့နှိမ့်တဲ့တယ်ဆိုတော့ကျွန်တော်တတ်နိုင်တဲ့လောက်ပေါ့နော်။ဟုတ်သမဖြစ်အမားမဖြစ်အောင်ကျွန်တော်တို့ထိတ်ထိတ်ပြရတယ်။အနှိတ်တဲ့ကိုငားရမ်းနေမှာပြောအခက်ခဲတော့နည်းနည်းရှိတယ်ခင်ဗျာ။တချို့ကြတော့လေသူကအများရမ်းနေတယ်။သူကနှစ်စားစီရတချို့ကြတော့လေအဟိုဥစားတွားလိုက်လာလိုက်ခင်ဗျာ။တပတ်ကိုနှစ်ရက်နေတာသေးသုံးရက်နေတာအဲ့လိုမျိုးပေါ့နော်။တချို့ကြတော့လေတနေ့တော့နေပြီးွားရင်ထွက်သွားတော့ဘာလို့ရှိတယ်ခင်ဗျာ။ကျွန်တော်တို့ကတော့အဲ့ဒီအများရမ်းလာလို့ရှိရင်အများရမ်းလာလို့တနေ့ကိုဘတ်400ပေးရတယ်။ပြီးွားတဲ့ခါကျတော့သူတို့နှိမ့်နှိမ့်နေနေကျွန်တော်တို့ကဘတ်400ပေးရတယ်။အဲသူတို့ကနှိမ့်တော့3ယောက်4ယောက်လောက်ရပါပြီ4ယောက်ကျော်ပါပြီဆိုကျွန်တော်တို့ကသူတို့ပေးကြမလို့တော့
ရွှေဦးလေးအနှိတ်ခမ်းကိုအများအဖြစ်တော့နိုင်ငံခြားသားခီးသွားဧည့်သည်တွေလာရောက်အနှိတ်ခမ်းကြသလိုရွှေဦးလေးဆိုတဲ့နာမည်ကိုမြင်လိုက်တာနဲ့အားပေးကြတဲ့မြန်မာပြည်သားကတ်စတမာတွေလည်းတွေ့ရပါတယ
်မြန်မာပြည်သားအချင်းချင်းဆိုတော့လေမြန်မာဆိုင်လည်းဖြစ်တဲ့ဆိုတော့အားပေးတဲ့အနေနဲ့လာနေဖြစ်တာပါရှင့်ဟိုမြန်မာလူမျိုးဆိုတော့လေသူတို့ကပို့ပြီးတော့မှဂယူဆိုင်ပေးတယ်လေရှင့်ဟုတ်ဝါဆောင်မတော့ကောင်းပါရဲ့ရှင့်ဟုတ
်ကိုအင်းမင်းရဲ့နောက်လုပ်ငန်းတစ်ခုကတော့ရွှေဦးလေးစားတောက်ဆိုင်မှာ
ဟုတ်ကဲ့ထမင်းဆိုင်ရောကျွန်တော်ဖွင့်ပြတာကတော့ကျွန်တော်ဒီမှာလာတဲ့ဧည့်သည်တွေကတော့သူကဆေးလက်ကူတဲ့ဧည့်သည်တွေများတယ်ခင်ဗျာသူတို့တော့နည်းနည်းအခက်ခဲရှိတာပေါ့အစားအသောက်ကြတော့လေကျွန်တော်ဗမာအစားအသောက်တွေစားခြင်းလို့ဆိုကျွန်တော်ဒီထမင်းဆိုင်တွေဖွင့်ပြတာခင်ဗျာကျွန်တော်ဒီမှာတဲတယ်ပြီးဒီမှာလာစားကြရတာပေါ့နော်တခြားလာတဲ့ဗမာတွေကလည်းမြန်မာအစားအသောက်စားခြင်းလို့ဆိုကျွန်တော်ကတော့အဲ့လိုလုပ်ပြတာပေါ့နော်အဲ့ပုံစံမျိုးပဲမဆေးလက်ကူရဲ့လူတွေများတယ်ခင်ဗျာ
ဟုတ်ကဲ့ဒီမှာကျတော့ကလို့ရဲ့ဘယ်လိုပြောမလဲကျမရေးနေမညှို့နေဘယ်လိုပြောမလဲအချုံမဟုတ်တဲ့ဗားတဲ့အကောလုံးတို့မထည့်ခိုင်းလို့ဆိုရင်ဒီမှာကအကောလုံးအစင်ပြောင်းပြင်ဆင်ပေးတယ်ပေါ့နော်ဟုတ်ကဲ့ပ
ါဒီလိုမြန်မာပြည်ကဆေးလာကူတဲ့သူတွေအတွက်အစင်ပြေအောင်ပြင်ဆင်ထားပေးတဲ့စားတောက်ဆိုင်နဲ့အတူတခြားအကျိုးဆောင်ပေးတဲ့လုပ်ငန်းတွေကတော့ဆေးကူတာသူနဲ့အဖော်လိုက်ပါလာသူတွေနေထိုင်နိုင်ရေးအဆင်ပြေစေဖို့အခန်းငှားပေးတဲ့လုပ်ငန်းပါပဲ
။အာကျွန်တော်ဒီမှာကြောင်ဆေးလက်ကူတဲ့လူတွေများတယ်ပုံမှန်ဆိုတော့မိသားစုတိုင်းလာကြတယ်ပြီးရင်အဖေအမေဆေးကူတယ်သားသမီးတွေကြတော့လဲတာပေါ့နော်အဲ့ဒါမျိုးတွေများတယ်ခင်ဗျ။ပေါဝင်ခြင်းအနေနဲ့ကတော့တခါတည်းကျရင်ပြဿနာဖြစ်တယ်ဗျကျွန်တော်တို့ဖြည့်ဆင်းရတာရှိတယ်ခင်ဗျ။ဘာလို့ဆိုတော့ကျွန်တော်မှလူမျိုးကတခါကျရင်စကားပြောကြဲတယ်ဗျ။ကြဲတဲ့ခါကျတော့ကျွန်တော်ကွန်ဒိုမှာနေရတော့အများနဲ့နေရတာအများနဲ့ကျတော့ဖုန်းပြောရင်အခန်းထဲမှာပြောလို့ရတယ်။ဒါမှမဟုတ်အောက်မှာပြောလို့ရတယ်အဲ့လိုမျိုးပေါ့။ချို့ကြတော့ဒီအခန်းစီမှာဂျင်းညာဆောက်ပြီးတော့ဖုန်းအော်အော်ကြီးပြောတဲ့ခါကျတော့တချို့ထိုင်းကျတော့မကြိုက်ဘူးခင်ဗျ။မကြိုက်ကကျွန်တော်တို့ကပြောရတာတော့ဘာလို့ရှိတာပေါ့နော်။အဲ့ဒါရောရှိတယ
်။မြန်မာပြည်မှာစိတ်ကူးတာဖို့အခက်အခဲတွေရှိတာကြောင့်ဒီနှစ်ပိုင်းတွေတဲ့ထိုင်းနိုင်ငံမှာဆေးလာကူးကြသူတွေကလည်းပိုပြီးများလာတာပါ။
ဟိုမင်းကြီးမှာကျတော့ဆောင်းရီက
ခုကိုကကာရရဲ့နောက်ခါကြီးဆင်အားရဝင်းငွေတောင်းလို့ဆေးရုံကြီးကတောင်းပုံဘောကတော့ပိတ်သွားကြတယ်အဲ့မှာဆက်ခဲကြီးကစစ်ကုန်နေတယ်မှာကိုယောဂါရဲ့ကင်ဆာဆိုတော့ဘာမှမင်းမကိုကအခက်ခဲရှိရတဲ့ဒီလိုကိုဒါခုရပါ
ဒီလုပ်ငန်းတွေအပြင်ကိုအင်းမင်းရဲ့နောက်ထပ်လုပ်ငန်းတစ်ခုကမြန်မာပြည်ကနေထိုင်းကိုအလေလာကြသူတွေအတွက်ကားငှားတဲ့ဝန်ဆောင်မှုလုပ်ငန်းမှာ
ကျွန်တော်ဒီမှာလက်တဲတဲ့ဧည့်သည်တွေကိုကျွန်တော်ကဒီကျွန်တော်အခန်းကနေပြီးတော့ကျွန်တော်ဆေးရုံအချို့ဖို့လုပ်ပေးတယ်ခင်ဗျ။တော့သူတို့ရအခက်ခဲဆေးတွေပါတွေဝယ်ခြင်းတယ်ဆိုလို့ရှိရင်တော့ကျွန်တော်အဲ့ဒီဆေးရုံနာဆေးဆိုင်တွေပါတွေအခန်းမဲ့လိုက်ပို့ပေးတယ်ခင်ဗျ။ဒါပေမဲ့မြို့တွေပါတယ်သွားတဲ့ခါကျရင်တော့ကျွန်တော်တော့နည်းနည်းပတ်စံယူတယ်ခင်ဗျ။
အချင်းအနေအကြောင်းမျိုးမျိုးတွေကြောင့်ကိုနိုင်ငံကိုတိုင်းပြည်မှာမနေရပင်မဲ့ရောက်တဲ့နေရာမှာရောက်တဲ့အရွယ်ကစားလို့တစိမ့်မမှန်စူးစားခဲ့တာကြောင့်အခုအချိန်မှာသူ့အနေနဲ့ကုမ္ပဏီပိုင်ရှင်လုပ်ငန်းရှင်တူဖြစ်ခဲ့သလိုပဲတခြားမြန်မာပြည်သားလူငယ်တွေကလည်းဘယ်နေရာမှာပဲရှိရှိဘယ်လိုအခြေအနေမျိုးတွေကိုပဲဖြစ်ဖြစ်စူးစားကြော်လွှားရင်းသူ့လိုပဲစီးပွားရေးလုပ်ငန်းရှင်တွေဖြစ်လာစေချင်တယ်လို့လည်းကိုအင်းမင်းကပြောဆိုခဲ့ပါတယ်ရှင်
မညညလွင်ရဲ့နေရာပေါင်းစုံအချောင်းစုံသတင်းဖတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။ဗုဒ္ဓဦးနေ့မနေ့ခင်းအတွက်သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းစီစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဦးတင်မောင်တန်းကတင်ပြပေးပါမယ်။
ချင်းချင်းတိုက်နေကြတဲ့ဆူဒန်ဗိုလ်ချုပ်ကြီးတွေကခုနှစ်အပြစ်ခတ်ရက်ဆက်ဖို့မူဝါဖြင့်သဘောတူကြကြောင်းအင်းဒီဂျီတောင်ဆူဒန်နိုင်ငံအစိုးရကအင်္ဂါနေ့ကပြောလိုက်ပါတယ်။မေလ၄ရက်နေ့ကနေ၁၇ရက်နေ့ထိခုနှစ်အပြစ်ရကြဖို့ဆူဒန်တပ်တော်အကြီးကဲနဲ့သူ့ရဲ့ဒုတိယအကြီးကဲဖြစ်ခဲ့ပြီးအခုပြိုင်ဘက်ဖြစ်လာသူ RSF သက်တွေရဲ့အကြီးကဲတို့မူဝါဖြင့်သဘောတူကြတယ်လို့တောင်ဆူဒန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒီနောက်ဆုံးသဘောတူညီချက်ကတောင်ဆူဒန်သမ္မတဆယ်ဘာကာကစစ်ဖြစ်နေတဲ့ဘက်တစ်ဖက်ကခေါင်းဆောင်တွေနဲ့ဖုံးပြောပြီးဖြစ်လာတာပါအပြစ်ခတ်ရပြီးနိုင်ငံရေးဖြစ်စဉ်ပြန်ဆက်အောင်ဆူဒန်ကိုဖိအားပေးကြဖို့အာဖရိကတမကကလည်းတောင်းဆိုလိုက်ပါတယ်ဆူဒန်ပြဿနာကိုစီးရင်နဲ့ဖြေရှင်းလို့မရဘူးလို့ဥက္ကရာကပြောပါတယ်သတင်းလွတ်လပ်ခွင့်ဟာကမ္ဘာနေရာတိုင်းမှာတိုက်ခိုက်ခံနေရတယ်လို့ကုလသမဂ္ဂထွေထွေတွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့ကပြောလိုက်ပြီးသတင်းတော့တွေပြစ်မှတ်ထားတိုက်ခိုက်ခံရတာနဲ့မဟုတ်မမှန်သတင်းမှဖြန့်ချိတာပေါ်ရှုပ်ချလိုက်ပါတယ်တဲ့မှန်တွေဟာမဟုတ်မမှလောက်ချံပြောဆိုတာတွေနဲ့အမုန်းစကားတွေရဲ့ချိတ်ချောက်မှုကိုခံရတယ်လို့အန်တိုနီယိုဂူတာရက်စ်ကဆိုပါတယ်မေလ3ရက်နေ့ဒီနေ့ကမ္ဘာစံနယ်ဇင်းလွန်ခွင့်နေ့မတိုင်မီကုလပတ်မကအချိကဲကကမ္ဘာနှံကတရင်လောက်တွေနဲ့မီဒီယာတွေအတွက်မင်ကွန်းပြောမှာလွတ်လပ်ခွင့်အားလုံးကတရင်လွတ်လပ်ခွင့်ပေါ်မူတည်နေတဲ့အကြောင်းပြောကြားသွားခဲ့ပါတယ်တပတ်တွေဒုတိယအကြိမ်အဖြစ်ရုရှားက၄ချောင်းကတိုက်ခိုက်ခဲ့တဲ့အတွက်နှစ်ယောက်သေဆုံးပြီးအယောက်40တန်းရရှိခဲ့ကြပါတယ်ယူကရိန်းရှေ့ပိုင်းပက်ရိုရက်မြို့ကိုတနင်္လာနေ့မနေ့ပိုင်းကအပစ်ခံရစဉ်တွေ့အခုလိုတိုက်ဆုံတန်းရရှိခဲ့ကြတာပါကြည့်ပြတော့ကတော့ထိမှန်တာမရှိခဲ့ဘူးလို့တာဝန်ရှိသူတွေကဆိုပါတယ်ကိုဗစ် -19 ရောဂါကာကွယ်ချက်တွေဆုံးသက်ပြီးနောက်ပိုင်းမှာနေဆက်မှာရွှေ့ပြောင်းနေထိုင်သူတွေတိုးလာဖို့ရှိနေတဲ့အချိန်မှာပဲသမ္မတဂျိုးဘိုင်ဒင်ဆိုကအမေရိကန်မက္ကဆီကိုနေဆက်ကိုတပ်ဖွဲ့ဝင်1500ဆစ်လွတ်ဖို့ရှိတယ်လို့အုတ်ချုပ်ရေးအရာရှိ၄ဦးကပြောကြားလိုက်ပါတယ်
သတင်းချင်းချုပ်ကိုဥတင်မောက်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Robert Bass နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့ Line to Meter 3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOE ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင်
This program has come to you from the Voice of America, Washington.